Welcome to the Voice of America in Burmese.
Washington ရော BOA American အတန်ကနေ2020ပြည်ဇူလိုင်လ30ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမှာငှက်ဖျားယောဂါဆေးအသုံးမပြုဖို့ထိတ်တန့်ကျွမ်းကျင်သူတဦးကတားမြစ်ထားပေမဲ့ American သမ္မတ Donald Trump ကတော့ငှက်ဖျားဆေးကိုတုံ့ကြဖို့ဗုဒ္ဓဘုနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်။ Hydroxychloroquine ကိုသူကိုယ်တိုင်အသုံးပြုကြောင်းဒီဆေးပေါ်မှာယုံကြည်ဖို့ဖြစ်လာစေတဲ့အဖြစ်အပျက်တွေရှိနေကြောင်းနဲ့လူများစွာကသူနဲ့သဘောတူကြောင်း Trump ကအင်ဖြူတော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ COVID-19 ရောဂါအရေးပေါ်ကုသရေးအတွက်ငှက်ဖျားဆေးသုံးခွင့်ခွင့်ပြုချက်ကို American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှု FDA ကမကြာသေးခင်ကပဲရုပ်သိမ်းခဲ့တာပါ။ကူးစက်ယောဂါဆိုင်ရာထိတ်တန့်ကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကသူ့အနေနဲ့ FDA ပြဋ္ဌာန်းချက်ကိုသဘောတူကြောင်း ABC ရုတ်တံအစီအစဉ်မှာပြောကြားခဲ့ပါတယ်။ Hydroxychloroquine ရဲ့ထိရောက်မှုကိုလေ့လာတဲ့လက်တွေ့ဆန်းသပ်မှုတွေအရ COVID-19 ယောဂါအတွက်ထိရောက်မှုမရှိဘူးဆိုတာကိုပြသနေတာတွေ့ရကြောင်းဖောက်ချီကပြောပါတယ်။ American ပြည်ထောင်စုမှာလူပေါင်း 4.3 သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရပြီးသေဆုံးသူပေါင်း 35,000 နီးပါးရှိနေပြီးကမ္ဘာတစ်ဝှမ်းလုံးမှာကူးစက်မှုအမြင့်ဆုံးနိုင်ငံဖြစ်ရှိနေပါတယ်။ American ပြည်ထောင်စု Texas ပြည်နယ် Republican Outlet အမတ် Louis Gohmert ကသူ့မှာယောဂါလက္ခဏာမပြဘဲကိုရိုနာဗိုင်းရပ်စ်ကူးစက်နေရကြောင်းပြောကြားခဲ့ပါတယ်။သူ့ကိုလွှတ်တော်မှာမကြသေးခင်ကပဲနှာခေါင်းစီးတက်မထားတာကိုတွေ့မြင်ခဲ့ကြရတာပါ။အင်္ဂါနေ့က Outlet တရားစီရင်ကော်မတီမှပြုလုပ်တဲ့ရှင်းနေချက် William Barr ရဲ့ကြားနာပွဲကိုတက်ရောက်လာချိန်မှာကောမတ်ဟာနှာခေါင်းစီးတက်ဆင်ထားခြင်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့လက CNN နဲ့တွေ့ဆုံမေးမြန်းကမှာတော့သူဟာပုံမှန်စစ်ဆေးမှုခံယူနေတဲ့အတွက်နှာခေါင်းစီးကိုတခါတရံတက်ဆင်ခြင်းမရှိဘူးလို့ကောမတ်ကပြောခဲ့တာပါ။ဒါပေမဲ့လို့ပြီးခဲ့တဲ့သတင်းတစ်ပတ်နှစ်ပတ်အတွင်းသူဟာနှာခေါင်းစီးကိုအကျဉ်းအတော်များများတက်ခဲ့တယ်လို့ဗီဒီယိုထဲမှာကောမတ်ကပြောပါရယ်။ဒါအပြင်အခုတော့အခြားသူတွေကိုမကူအောင်သူ့အနေနဲ့အထူးဂရုစိုက်မယ်လို့လည်းအောက်လွှတ်တော်အမတ်ကပြောပါရယ်။အမေရိကန်ပြည်ထောင်စုဟာဂျာမနီနိုင်ငံမှာတက်ဆွဲထားတဲ့စစ်သားပေါင်း 12,000 ခန့်ကိုပြန်လည်ရုပ်သိမ်းတော့မှာဖြစ်ပါတယ်။ဒါဟာကာကွယ်ရေးအသုံးစရိတ်ကိစ္စမှာသူ့အခေါ်စီကံလိုက်နာခြင်းမရှိတဲ့နိုင်ငံတစ်ခုမှာအမေရိကန်စစ်တပ်ထားရှိမှုကိုရှော့ချမယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်အတိုင်းလိုက်နာဆောင်ရွက်တာဖြစ်ပါတယ်။အခုလိုဂျာမနီကနေအမေရိကန်တပ်ဖွဲ့ဝင်တွေပြန်ခေါ်ယူတဲ့အစီအစဉ်အရတပ်ဖွဲ့ဝင် 9,600 ကိုဘယ်ဂျီယံနဲ့အီတလီအပါအဝင်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကိုပြောင်းရွှေ့တာဝန်ပေးမှာဖြစ်ပါတယ်။နောက်ထပ်တပ်ဖွဲ့ဝင်6,400ကတော့အမေရိကန်ပြည်ထောင်စုကိုပြန်ခေါ်ယူမှာဖြစ်ပါတယ်။အများစုကို Black Sea ပင်လယ်နဲ့ဒေသဘက်မှာအဆက်မပြတ်အလှည့်ကျပင်ဒဂွန်စစ်ဌာနချုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။တရုတ်ပိုင် application TikTok ကိုနိုင်ငံလုံခြုံရေးကိစ္စအောက်မှာအမေရိကန်အစိုးရကသုံးသပ်စစ်ဆေးနေပြီးဒါနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကိုလာမယ့်သတင်းပတ်အတွင်းအကြံပြုတင်ပြဖို့ရှိကြောင်းဗန်နာရေးဝန်ကြီးစတီဗင်မနူချင်းကပြောပါရယ် TikTok နဲ့ပတ်သက်လို့ဘယ်လိုကင်တွယ်မလဲဆိုတာစဉ်းစားနေကြောင်းလဲထရန့်ကဗုဒ္ဓဖူးနေ့မှာပြောကြားခဲ့တာပါဗီဒီယိုဖိုင်တွေတင်ပြလို့ရတဲ့ social media application ဟာ American နဲ့ကမ္ဘာတစ်ဝှမ်းမှာအလွန်လူကြိုက်များနေပါတယ်ကမ္ဘာတစ်ဝှမ်းကနေအဲ့ဒီမှာတင်ထားတဲ့ဗီဒီယိုဖိုင်ပေါင်း1 billion လောက်ရှိပြီးအဲ့ဒီထဲကဗီဒီယိုပေါင်း165သန်းဟာ American ကဖြစ်ပါတယ်ရှင်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.3 ညလိုင်းလိုမီတာ40 kHz 9.3 ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထွန်ပါ VOA American တန်ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ Crystal Meth မူရင်းစိတ်ကြွစေ200 kg ကိုအင်ဒိုနီးရှားနိုင်ငံဘန်ကာဘယ်လီတန်မြို့မူရင်းစီဝါနေနေရက်တပ်ဖွဲ့နဲ့အကောက်ခွန်ဌာနကမနေ့ဗုဒ္ဓနေ့ကဖမ်းဆီးရမိခဲ့ပါတယ်ဒီမူရင်းစီတွေကို White Corn 2020စစ်စီရေလုပ်ပြီးဖမ်းမိခဲ့တာလို့ရဲမှုချုပ်ဝါဟူဟာဒီနင်ဂရက်ကအနောက်ဂျပန်ပြည်နယ်စီကာရမ်မြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုဖမ်းဆီးရမိတဲ့စ ိတ်ကြွစီတွေကိုမြန်မာနိုင်ငံကနေမောင်းခိုတင်သွင်းလာပြီးမလေးရှားနိုင်ငံက10အင်ဒိုနီးရှားနိုင်ငံဘန်တန်မြို့ကိုတည်ဆောင်လာတာဖြစ်ကြောင်းနဲ့အဲဒီကမှ10စိတ်ကမ်းမြို့ဖြစ်တဲ့တန်ဂျွန်ပရီယော့ကနေမြို့တော်ဂျကာတာကိုတည်ဆောင်ခဲ့တာဖြစ်ကြောင်းလည်းရဲချုပ်ကပြောပါတယ်အခုစီးနင်းဝင်ရောက်ဖမ်းဆီးတဲ့အထက်မှာတန်တရားရှိသူ4ဦးကိုဖမ်းဆီးရမိခဲ့ပါတယ်သူတို့ကဘူးစီးတွေကိုပြောင်းမှုအိတ်420ထဲဖွက်ပြီးတည်ဆောင်လာတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အဲဒီ4ဦးတွေကတဦးကပြောင်းမှုအိတ်တွေရယူထားရှိတဲ့ကုန်းလုံးရုံကိုသွားရကနေရဲကချီရခံပြီးမွေးစီတွေကိုဖမ်းဆီးရခဲ့တာဖြစ်ပါတယ်။မနေ့ဇူလိုင်လ29ရက်နေ့က American Peter Sue Washington DC VOA American တန်လွင်ဌာနဘင်္ဂလီဘာသာဌာနလက်အောက်ကနေ Roger တန်လွင်အစီအစဉ်ကိုစတင်ထုတ်လွှင့်တာဒီနေ့ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီအစီအစဉ်ကနေ Bangladesh နိုင်ငံ Council Bazaar မှာရှိတဲ့ Kutub Lawn Roger ဒုက္ခသည်စခန်းကနေပြုပို့တဲ့သတင်းတွေအပြင်အထူးသဖြင့် Bangladesh အပါအဝင်နိုင်ငံကသတင်းတွေကို Roger ဘာသာစကားနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။ Roger Lifeline လို့အမည်ပေးထားတဲ့ဒီ Radio အတန်လွင်အစီအစဉ်ထုတ်လွှင့်တာဒီနေ့ပြည့်မြောက်တဲ့အထိမ်းမှအဖြစ်ညောင်ပြည်နယ်အထက်လွတ်တော်မှာ Louis R. Sabulavda နဲ့ကလတ်တမကဒုက္ခသည်များဆရာမဟာမင်းကြီးရော UNHCR အဖွဲ့ပြောခွေရာ Louis Donovan တို့နဲ့အတူ Roger Lukwe ဆရာအဖွဲ့စည်းတွေကခေါင်းဆောင်တွေကဂုဏ်ပြုတဝင်လာတွေပေးပို့ခဲ့ကြပါတယ် Roger တန်လွင့်စီစဉ်ကိုထုတ်လွှင့်ပေးတဲ့ VOA America တန်ကူလည်း Roger Lukwe Taiwan နဲ့အဖွဲ့စည်းမျိုးစုံကချီးကျူးစကားပြောကြားခဲ့ပါတယ်ရွန်ဂျာဘာသာစကားနဲ့ထုတ်လွှင့်တဲ့ဒီအစီအစဉ်ဟာရွန်ဂျာလူမှုအဖွဲ့အစည်းအတွက်သမိုင်းဝင်ဖြစ်ရဖြစ်တယ်လို့လည်းဂျင်းကျဲရေးနဲ့လူခွေဆိုင်ရာအာတန်ရိုဟင်ဂျာလူမှုအဖွဲ့ကဥက္ကဋ္ဌမူဟီပူလာကပြောပါတယ်။မြန်မာဆွေရကရွန်ဂျာဆွေရတဲ့အုံတို့ကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကိုပြန်ပြီးစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ။ဆီးရီးယားသမ္မတဘာရှာအယ်အာဆက်ကိုထောက်ခံအပ်ပြီးတဲ့လူပုဂ္ဂိုလ်တဦးနဲ့အဖွဲ့အစည်း၉ခုကိုအမေရိကန်ပြည်ထောင်စုဝန်ကြီးဌာနလက်အောက်ကနိုင်ငံသားပိုင်ပစ္စည်းများထိန်းချုပ်ရေးယုံ OFAC ကဗုဒ္ဓဘာသာတန်ခတ်အရေးယူလိုက်ပါတယ်။ရေးယူခံရတဲ့အဖွဲ့အစည်း၉ခုဟာဆီးရီးယားသမ္မတအာဆက်ရဲ့အင်အားဆောက်လုပ်ရေးလုပ်ငန်းတွေကိုထောက်ခံအပ်ပြီးနေတယ်လို့အမေရိကန်ဆွေးနွေးကယူဆထားတာလည်းဖြစ်ပါတယ်။အဆန်းနဲ့စီးပွားရေးအဆက်ဆက်ရှိသူအခရီးလိုက်စားတဲ့စီးပွားရေးသမားတွေကအင်ချမ်ပီရောင်းဝယ်ရေးလုပ်ငန်းတွေမှာယင်းနှိမ့်ညွန့်နှံလို့အပြစ်မဲ့အရသားတွေအဓမ္မပြောင်းရွှေ့ခံကြရတယ်လို့ဆီးရီးယားပြည်သူတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေနဲ့ပိုပြီးဆိုးရွားလာစေတယ်လို့အမေရိကန်ဘာသာရေးဝန်ကြီးစတီဗင်မနူချင်းကပြောပါတယ်။အခုတစ်ချိန်ဟာစီဇာအက်ကလို့ခေါ်တဲ့ဆီးရီးယားအရသားတွေကိုကာကွယ်ပေးရေးဥပဒေအရ OFAC ကဆီးရီးယားနိုင်ငံကိုဒုတိယအကြိမ်တက်ခတ်အရေးယူတာလည်းဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့တုန်းကလည်းစီဇာအက်နဲ့လူပုဂ္ဂိုလ်အဖွဲ့အစည်း၉ခုကိုပထမအကြိမ်တက်ခတ်အရေးယူခဲ့ပါသေးတယ်။အမေရိကန်နိုင်ငံကတက်ခတ်အရေးယူလိုက်သူတွေဟာဆီးရီးယားပဋိပက္ခကနေအကျိုးအမြတ်ထွက်နေသူတွေဖြစ်တယ်လို့လည်းအမေရိကန်ဆိုရကပြောပါတယ်။ဂျပန်နိုင်ငံမှာမနေ့ဗုဒ္ဓဟူးနေ့တည့်ရက်တဲ့ COVID-19 ကူးစက်သူလူနာသစ်1000ကျော်ရှိခဲ့တဲ့အတွက်ဒါဟာကာယရောဂါစဖြစ်ချိန်ကစလို့ကူးစက်မှုစက္ကန့်တင်သွားတာဖြစ်ပါတယ်။မနေ့ကတည့်ရက်ထဲမှာကူးစက်သူ1200ကျော်ရှိတယ်လို့ဂျပန် NHK သတင်းကဖော်ပြခဲ့တာပါ။ကူးစက်မှုမြင့်တက်လာတာကြောင့်တချို့နယ်ပြည်ဒေသတွေမှာတရားစောင့်ကြည့်ဖို့နေရာတွေအလုံးလုံးမရှိတော့ဘူးလို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယူရှိဒေရှုဂါကပြောပါတယ်
။ရှုဂါဆီးနှုတ်ခတ်ခုံက不十分でない時
ジョガレクナテムピンタ
レ
ティピュルナリゴティジャサウジボタレニアアロンロンムシエニアレマルナリゴアタナイゾロロンチョンチョンタシボデータサイヤアソヤリゴピョタバレロアトウンチョシュガガマリソバイノガトキョミョマピロデタデンサシレムバマピョバレアソヤニネアクニロワニデネビデータリゴクニボピセタジャオネルチンカクワクワニアメシカンソシャルディスタンシマライナベトゥソンガジャレルルズジョヨガクセムリポミャラヤダルデシュガガピティピョဆိုခဲ့ပါတယ်နိုင်ငံအနောက်ပိုင်းအိုဆာကာမြို့မှာမနေ့ကကူးစက်သူ221ယောက်ရှိတဲ့အတွက်ပထမဆုံးအချိန်ကူးစက်သူ200အထက်ကိုရောက်ခဲ့ပါတယ်ချက်တာပရင်းနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
လမ်းမဲ့ရွေးကောက်ပွဲမှာရှမ်းတိုင်းဒေသကနိုင်ငံရေးပါတီတခုကလှုပ်တော်ကိုယ်စားလှယ်နေရာ200ကျော်အတွက်ရှင်ပြိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါနိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရှမ်းနိုင်ငံရေးပါတီကြီးတွေဖြစ်ကြတဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD နဲ့ရှမ်းတိုင်းဒေသများသုတေရေးပါတီ SNDP တို့ကလှုပ်တော်ကိုယ်စားလှယ်နေရာ220ကျော်အတွက်ရှင်ပြိုင်မှုဆီစဉ်နေတာဖြစ်ပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကတော့ရှမ်းပြည်နယ်မှာများစုပါဝင်ကိုယ်စားလှယ်125နေရာအတွက်ရှင်ပြိုင်ဖို့ရည်ရွယ်ထားကြောင်းဘာတီပြောခွင့်ရဆိုင်းလိတ်ကပြောပါတယ
်ဒီနေ့ခီတော့ကျွန်တော်စီစစ်ထားတာ125ယောက်ရှိပါတယ်ရှမ်းပြည်နယ်မှာရခိုင်နှုန်းအားဖြင့်80နီးပါးလောက်ဝင်မယ်လို့ပြောလို့ရတော့ရှမ်းပြည်နယ်နည်းနည်းရယ်ကယားပြည်နယ်နည်းနည်းရယ်မန္တလေးတိုင်းကရှမ်းရဝန်ကြီးရယ်ဒါပဲရှိပါတယ်နောက်အိုးထဲမှာတော့ဒီဆိုင်ဝင်မယ်ဟိုဘုံတချမ်းဝင်မယ်ပြီးရင်ပင်လောင်းပေါ့နော် ကိုကန့်ရယ်ပလောင်ရယ်ဓနုရယ်အဲဒီကိုကအုပ်ချုပ်ပြင်ရတဲ့တုံးစုမှာကျွန်တော်မဝင်ဘူး
2015ရွေးကောက်ပွဲမှာကိုစလင်နေရတတိယအများဆုံးရရှိခဲ့တဲ့ SNLD ပါတီကဒီဒီချင်းရွေးကောက်ပွဲအတွက်ရွေးချယ်ထားတဲ့ကိုစလင်လောင်းတွေထဲမှာတော့လူသစ်တဝက်ကျော်ပါဝင်နေတယ်လို့လဲဆိုင်းလိတ်ကပြောပါတယ် SNLD ပါတီဥက္ကဋ္ဌခွန်သူဦးပါဝင်ထိတ်တန်းကောင်းဆောင်တွေကတော့ရွေးကောက်ပွဲမှာရှင်ပြန်ကြမှာမဟုတ်ပါဘူးနောက်ထပ်ရှမ်းတိုင်းဒေသနိုင်ငံရေးပါတီတခုဖြစ်တဲ့ရှမ်းတိုင်းဒေသများတိုးတက်ရေးပါတီ SNDP ကလည်းလွှတ်တော်ကိုစလင်နေရတရားကျော်ရှင်ပြန်ဖို့ရည်ရွယ်ထားကြောင်းပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ်
တရားကြော်ကိုရွေးမယ်ဗျမြို့နယ်ပေါင်းက35မြို့နယ်ဝင်မယ်ရှမ်းပြည်နယ်မှာ32မြို့နယ်ချင်းက3မြို့နယ်နောက်မလေးတိုင်းက1မြို့နယ်ပေါ့ချင်းနေကောင်းပါပါကျွန်တော်ကြားပြီးတန်းတားနေတယ်လေကိုပြန်ပြီးတော့မျောလဲနေပြီလေ
2015ရွေးကောက်ပွဲမှာတော့ SNDP ကထွတ်တော်ကိုယ်စားလှယ်တနေရတာအနိုင်ရရှိခဲ့တာပါဒီဒီချင်းရွေးကောက်ပွဲမှာအနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရခိုင်နဲ့ရှမ်းပြည်နယ်တွေကမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်မဲ့ကိုယ်စားလှယ်ရေအတွက်ကိုလျှော့ချထားသလိုတိုင်းဒေသနယ်မြေတွေမှာဒေသခံပါတီတွေအားကောင်းနိုင်မယ်လို့လည်းခံမှမှုတွေရှိနေပါတယ် SNDP ပါတီဥက္ကဋ္ဌဆိုင်းအပေါင်းကတော့တိုင်းဒေသနိုင်ငံရေးပါတီတွေလွှတ်တော်ကိုယ်စားလှယ်နေရာတွေပူရလာခဲ့မှဆိုရင်နိုင်ငံရေးရအပြောင်းလဲမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်နေပါတယ်
တဲ့တဲ့ပါတီတွေရုပ်ပေါ်ပေါ်မှာတော်တော်များများနိုင်သွားရင်စပါတီတွေနဲ့အဆွေအဖွဲ့လို့မရတော့ဘူးလေ။တိုင်းဒေသပါတီနဲ့ဘယ်သူပဲပေါင်းရတော့မှာလေ။နိုင်ငံရေးတော့အပြောင်းလဲဖြစ်သွားမှာပေါ့။
ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ပြောခွင့်ရဆိုင်းလိတ်ကလည်းတိုင်းဒေသနိုင်ငံရေးပါတီတွေအားကောင်းလာတဲ့အမျှအပြောင်းလဲတွေဖြစ်လာနိုင်တဲ့ဆိုတာကိုလက်ခံထားပါတယ်
။ချက်တော်ကနေတဲ့ဆင့်သက်ဆိုင်ရာအစိုးရများကိုပုံမှန်မှထိန်းချောင်းလာနိုင်တယ်ပေါ့နော်။အကယ်၍များအဲ့ဒီချက်တော်ဥက္ကဋ္ဌဆိုတဲ့နေရာဒီမှာတိုင်းဒေသပါတီတွေလည်းကပဲရေးခိုင်းရပြီးတော့မှစီတီမီမီလောက်ခိုင်းနိုင်ကြမယ်ဆိုရင်အီးမေးလ်တွေတက်ကြတော့ပို့ပြီးတော့မှအကျိုးများလာနိုင်တယ်အရှိ
ချင်းမြင့်နယ်ဘက်မှာလည်းဒေသခံတိုင်းဒေသနိုင်ငံရေးပါတီတခုဖြစ်တဲ့ဇိုမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီကတုံးဆန်တီးတိန်နဲ့စကန်တိုင်းကလေးမြို့နယ်တွေကလွတ်တော်ကိုယ်စားလှယ်12နေရာအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါ2015ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်6နေရာနိုင်ရရှိခဲ့တဲ့ဇိုမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီကတော့ဒီဒီချင်းရွေးကောက်ပွဲမှာတိုင်းဒေသနိုင်ငံရေးပါတီတွေပိုအားကောင်းလာမယ်လို့မျှော်လင့်ထားကြောင်းပါတီပြန်ကြားရေးတာဝန်ခံကိုအန်ထိုနီကပြောပါတယ်
တွန်းဆိုင်မှာတိတိမှာကလေးမြို့မှာစနစ်ရောက်ပဲ gain တော့မှာပေါ့လေ gain ဆိုင်မှုတော့အားကြီးမှာပေါ့လေနော်ဒီချင်းပါတီတွေဆိုတော့ကလည်းပေါင်းပြီးတော့မှ gain လာတယ် NLD ကလည်းသူကလက်ရှိအစိုးရဆိုတော့ဇုံမီပါတီကလည်းသူ့ဒေတာမှာအားကောင်းတယ်ဆိုတော့ပေါ့လေဆိုတော့ gain ဆိုင်မှုတော့အားကြီးပါလိမ့်မယ်
အနေဒီပါတီဥဆောင်တဲ့လက်ရှိအစိုးရတပ်တန်းတွင်တိုင်းဒေသတွေမှာဖုံပြမှုတွေတိတိတသာမတွေ့ရတာအမျိုးသားခေါင်းဆောင်ဗိုလ်ချုပ်ဆန်းထိမရုပ်ထုတွေတရားမီပေးမှုတွေကိုတိုင်းဒေသတွေမှာကန့်ကွက်တာတွေကြုံခဲ့ရတဲ့အတွက်ဒီဒီချင်းရွေးကောက်ပွဲမှာတိုင်းဒေသနိုင်ငံရေးပါတီတွေကိုထောက်ခံမှုတွေတိုးလာနိုင်တယ်လို့လည်းအကဲအခတ်တွေကခံမှန်းနေကြပါတယ်ခင်ဗျာကျွန်တော်နိုင်ကွင်းအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကျွန်တော်ဝင်းမင်ပါမြန်မာဒီမိုကရေစီအပြောင်းအလဲနှစ်ရှည်လက်နက်ကင်တော်လိုင်းကနေအခုရွေးကောက်ပွဲနိုင်ငံရေးကိုတဆစ်ချိုးပြောင်းလိုက်တဲ့ KNU ကရင်မျိုးသားစည်းရုံးခေါင်းဆောင်ဟောတူအင်ကာနေကတီတကူဆရာတော်ကြီးရဲ့အားပေးမှုရရှိခဲ့ပါတယ်။ကရင်ပြည်သူ့ပါတီကလည်း AR တိုင်းဘန်တော်ဇာတိမျိုးကဝင်ပြိုင်မှုရှိတဲ့ KNU လုံမှုဆောင်ဟောင်းဖထိုမင်းကြီးမောင်ဘလို့မြောက်မှန်းချက်တွေနဲ့ကိုလိုပြောင်းလိုက်တာကိုမေးထားပါတယ်။ဟုတ်ကဲ့ဖထိုမင်းကြီးမောင်ခင်ဗျာဖထိုအနေနဲ့အခုဒီ KNU လက်နက်ကင်အဖွဲ့မှလုပ်နေရကနေဒီလက်ရှိငြိမ်းချမ်းရေးယူဖို့လုပ်နေတော့မှာပဲပေါ့နော်အခုလာမဲ့ရွက်ောက်ပွဲထဲမှာကရင်ပြည်သူ့ပါတီကနေဝင်ပြိုင်ဖို့လုပ်နေတယ်လို့ကြားအချိန်မှာအင်ကာနေကပဲတီတကူဆရာတော်ကြီးနဲ့လည်းတွေ့ပြီးတော့ဆရာတော်ကြီးကနေပြီးတော့အောင်စုတွေတောင်းပေးလိုက်တယ်လို့ကြားတဲ့အတွက်ဘလို့မျက်မှန်းချက်တွေနဲ့အခုလို့ကြီးမားတဲ့ဒီလက်နက်ကိုင်တော်လိုင်းရနေပြီးတော့ရွေးကောက်ပွဲနိုင်ငံရေးကိုအပြောင်းအလဲတွေလုပ်လိုက်ရတာလေဖရို
ကရင်အမျိုးသားတွေကအီယာဝတီတိုင်းနဲ့ရန်ကုန်တိုင်းမှာအများစုနေတာဖြစ်ဒီအရာမှကင်မျိုးသားတူကြီးရဲ့အမျိုးသားအခွင့်အရေးအတွက်ဆောင်ရွက်ပေးဖို့ကင်ယူနေတဲ့ဒီလိုတောင်းဝန်ရှိတယ်လို့ကျွန်တော်ကခံယူပါတယ်ကျွန်တော်ကကင်ယူအဖွဲ့အနေနဲ့ဆိုရင်ကင်ယူကလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့အခါကျတော့ဒီလိုနိုင်ငံရေးလှုပ်ရှားတဲ့နေရာအကန့်အသတ်ရှိတယ်ဒါကြောင့်မလို့ကင်ယူကဖွဲ့ရခြင်းပထမအကြောင်းရင်းဖြစ်ပါတယ်အခုဒီတီတကူဆရာတော်ကြီးကမနေ့ကတော့အယောက်ဒီတိုင်းပသိုံကြွားလာတော့ကျွန်တော်သွားကြောတဲ့အခါကျတော့ကျွန်တော်ဘာတွေလုပ်နေလဲဆိုတော့ကျွန်တော်ရှင်းရတဲ့ကလေးတွေကိုတက္ကသိုလ်ကျောင်းသူကျောင်းသားအသီးသီးတွေတော့ထောက်ပံ့မှုလုပ်နေတယ်ပညာရှင်ထောက်ပံ့မှုလုပ်တော့ဘုန်းကြီးလူမဲ့ဆိုပြီးတော့ကျွန်တော်သိတရားလူခဲ့တယ်ဗျအဲ့ဒါကြောင့်ဆရာတော်ကြီးနဲ့ကျွန်တော်နဲ့ရင်းမိတယ်အခုဆရာတော်ကြီးကသူကျွန်တော်ကိုတည်င်းပေးတယ်အဲ့ဒါနဲ့ဆရာတော်ကြီးကိုဝါဆိုသင်္ကန်းပါကတ်တယ်အဲ့ဒါဆရာတော်ကြီးကလည်းကျွန်တော်ဆုတ်ပြေးတာပေါ့အခုအောင်ဖို့အတွက
်ဟုတ်ကဲ့ဖရဲ
ခုနကဖတူပြောတဲ့ဒီကရင်အများစုရှိတဲ့ဒေတာတွေမှာပါပေါ့နော်ကရင်ပြည်သူလူထုအတွက်လုပ်ပေးခြင်းနဲ့ဆိုတော့ဘာတွေကိုအဓိကဖြည့်ဆည်းဖို့ဘယ်လိုမျှော်မှန်းထားလဲ
ပထမတစ်ချက်အနေနဲ့ရတော့ဗျာကျွန်တော်သာရွေးကောက်ပွဲမှာထိုက်တန်တဲ့နေရာကိုရောက်သွားလို့ရှိရင်ကရင်တိုင်းရင်းသားတွေအတွက်ဒီမှာမကောက်ပါဘူးကျွန်တော်တို့တိုင်းပြည်လုံးဒီနေ့အကြီးအကျယ်စိန်ခေါ်မှုတရားလို့ပြောနိုင်တဲ့ငြိမ်းချမ်းရေးတည်ဆောက်မှုမှာကျွန်တော်တစုံတရာအတွေ့အကြုံရှိတယ်ကျွန်တော်ရဲ့လှုပ်အားတွေကိုအဲဒီမှာတမိုးချစ်ချစ်ကျွန်တော်အသုံးချနိုင်မယ်လို့ကျွန်တော်ယုံကြည်တယ်ဒုတိယတစ်ချက်အနေနဲ့ကတော့တိုင်းသားစီလုံးညီညွတ်ရေးကိုကျွန်တော်ကတိုင်းသားတယောက်အနေနဲ့အလုပ်ကိပြုနိုင်မယ်လို့ကျွန်တော်ယုံကြည်တယ်တတိယချက်အနေနဲ့ကတော့ကျွန်တော်တို့တိုင်းသားတွေရဲ့တရားသဖြင့်ရတဲ့ရတဲ့အခွင့်အရေးကိုဆောင်ရွက်ပေးနိုင်မယ်လို့ယုံကြည်မှုရှိပါတယ်
ဟုတ်ကဲ့အခုလိုဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဘလို့မျိုးကိစ္စတွေကိုဘလို့ကြော်လွှားပြီးတော့အကူအညီပေးနိုင်ဖို့မျှော်မှန်းထားတယ်။
ငင်းငင်းလုံကားစီမှာအတိအကကြုံတွေ့နေရတဲ့အခက်အခဲကယုံကြည်မှုတိဆောက်ရေးရသိခက်ခဲတဲ့ကိစ္စ။အတိအကပြစ်ဆုနေတဲ့ကိစ္စကအဲ့ဒါဖြစ်။ဒါအခက်ခဲတစ်ခုမဟုတ်လို့ကျွန်တော်ကတော့သဘောထားတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းပြည်ကပြည်ပကတဲ့မနစ်ပေါင်း60ကျော်80နီးပါးအဲ့ဒီကနေယုံဂျုံးမှုတော့မှထွက်လာတဲ့တိုင်းပြည်တပြည်လူအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်တို့ကပြည်ပကဒဏ္ဍာရီတရားနှစ်ဖက်စလုံးမှရှိတယ်။ဒါတွေကိုကျွန်တော်တို့ဖြေလျှော့နိုင်မယ်တူရဲ့အခက်အခဲတူဟုတ်တူစာနာမှုခွင့်လွှတ်မှုနားလည်မှုတွေနဲ့ကျွန်တော်တို့ပွားမှသာလေဒီတိုင်းပြည်မှာအငြင်းညာရေးတည်ဆောက်မှုယုံကြည်မှုတည်ဆောက်မှုအောင်မြင်မြင်လုပ်နိုင်မယ်လို့ပြောထားပါ
တယ်ဟုတ်ကဲ့ဖတို့အနေနဲ့ဒီကိုကိုကျွန်းမှာတစ်ချင်းကတစ်သက်တစ်ကျွန်းဓာတ်မှာခံခဲ့ရတဲ့အနေထားမှာပေါ့နော်အခုလိုမျိုးဒီပြန်လဲတင့်မြတ်ရေးအတွက်ကိုယ်တိုင်လှုပ်ဆောင်လာတဲ့အနေထားရရောဒီတပ်မတော်နဲ့ရောဒီမှာနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပါဘလို့မျိုးအထောက်အကူပြုမယ်ထင်
တယ်တိတ်ကအကြောင်းကြီးကကျွန်တော်တို့ကဒဏ်ရာတရတဲ့ကျွန်တော်ပုဂ္ဂလိကအနေနဲ့ဆိုရင်ကျွန်တော်မှာဒဏ်ရာတရားတွေအားရှိဒီလိုဒဏ်ရာတရားတွေကိုကျွန်တော်တို့ကဗုဒ္ဓဘာသာဝင်တယောက်အနေနဲ့တရားတော်တွေမှာကျွန်တော်တို့နားတဲ့အခါကျတော့သီးခံတာတော့ခွင့်လွတ်တာတော့ဒါတွေကအဓိကဟောပြောဆိုမှတဲ့အခါကျတော့ကျွန်တော်တိုက်ပြတကယ်တမ်းရှေ့ကိုသွားမယ်ဆိုလို့ရှိရင်ခွင့်လွတ်ခြင်းကြည်ခြင်းနဲ့ပါလေကျွန်တော်တို့ရှေ့ခီးကိုသွားလို့ရတယ်ငင်းညာရေးတိဆောက်မှုမှာဒါတွေကအဓိကကြပါနှုတ်မဝင်တော့ငင်းညာရေးတိဆောက်မှုမှာတိုင်းသားစီလုံးမှုတိဆောက်မှုမှာဘလို့မှသွားလို့မရပါဘ
ူး။ဟုတ်ကဲ့နောက်တစ်ခုကဖတို့ရဲ့ဒီမျှော်မှန်းချက်နောက်တစ်ခုဖြစ်တဲ့ကရင်လူမျိုးတွေကရင်မျိုးသားတွေရတဲ့ရထိုက်တဲ့အခွင့်အရေးပေါ့နော်။ဘာတွေကိုအဓိကစရဖို့ဘယ်လိုကြိုးစားဖို့ရှိလဲ
။ကျွန်တော်ဆိုလိုတာကဗျာကျွန်တော်တို့ကရင်မျိုးသားတွေကျွန်တော်ကွက်ပြီးပြောတာ။ကျွန်တော်တို့တန်းပြည်ကတိုင်းသားလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်တပြည်သားသိကြတဲ့အခါကျတော့ငင်းညာရေးကိုကျွန်တော်အောင်မြင်တိဆောက်နိုင်မှသာလျှင်တိုင်းသားတွေရဲ့အခွင့်အရေးကိုရရှိမယ်လို့ကျွန်တော်ယုံကြည်တယ်။အထူးသဖြင့်ဒီနေ့ကျွန်တော်တို့တောင်းဆိုနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုတိဆောက်ရေးလုံငန်းစဉ်ကြီးမှာတိုင်းသားတွေရဲ့အခွင့်အရေးကိုကျွန်တော်တို့ဘယ်လောက်ထိဆောင်ကျင်းပေးနိုင်လဲသူနဲ့သူတစ်ဖက်နဲ့တစ်ဖက်ဘယ်လောက်ထိဒါကိုဖြစ်စည်းပေးနိုင်လဲနားလည်ပေးနိုင်တယ်ဆိုတဲ့အပေါ်မှာသိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဖေကျွန်တော်ဝင်းမင်ပ
ါမြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုစယ်ရီရဲ့အစည်းအဝေးဟာဗုဒ္ဓဦးနေ့ကအဆုံးသတ်ခဲ့ကြရမှာအရေးကြီးတဲ့အချက်တွေဆွေးနွေးဖို့ကြံရှိနေတာကြောင့်လာမယ့်စနေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါရှိလာတဲ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငင်းချင်းညီလာက27ရာစုပင်လုံးသရုတ်တအစည်းအဝေးမှာဆွေးနွေးမဲ့ကိစ္စတွေကိုအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာ၄ရက်ကြာညှိနှိုင်းခဲ့ကြပေမဲ့လက်နက်ကိုင်တပ်တွေပေါင်းစည်းရေးအပါအဝင်အခြားအရေးကြီးတဲ့အပိုင်းတွေကျန်ရှိနေသေးတဲ့အတွက်ထပ်မံတွေ့ဆုံဖို့စီစဉ်ခဲ့ကြတာပါရန်ကုန်မြို့မှာဒီလ25ရက်နေ့ကစတင်ဆွေးနွေးခဲ့တဲ့အထဲမှာတော့ပြည်တော်စုသဘောတူစာချုပ်ချုပ်ဆိုရေးအတွက် NCA အပြည့်ရဲ့စာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပုံမှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီအထဲမှာလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စအပါအဝင်အရေးကြီးတဲ့အချက်တချို့ညှိနှိုင်းဖို့ကြံရှိနေစေဖြစ်ကြောင်းတိုင်းရင်းသားလက်နက်ကင်အဖွဲ့ကိုယ်စားလှယ်တူဖြစ်တဲ့နိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ်
။မူပေါင်းလို့ဆိုရင်ကျွန်တော်73ချက်ရပြီးတော့3ချက်ကြံသေးတယ်။အစ်စ်လိုက်မှာဆိုရင်ဒီလုံခြုံရေးဆိုင်ရာပါဒီအတက်ကကောင်းစဉ်ရှိခုကိုရပြီးတော့ဒီအနှစ်မှာဆိုရင်လုံခြုံရေးပြန်လည်ပေါင်းစည်းခြင်းဆိုတဲ့အကောင်းဆုံးအတင်းနဲ့ကြံသေးတယ်။ပိုင်းသုံးမှာကဒီဖက်ဒရယ်ဒီဆိုင်လမ်းညွှန်ချက်ကမှာတော့ဒီကျွန်တော်တို့ဒီနှစ်ချက်ရပြီးတော့ဆက်လက်ဆွေးနွေးဖို့အတွက်က6ချက်ကြံနေတယ်ဒါပေမဲ့ဒီ6ချက်ကြံတာကလည်း အချက်တစ်ချက်နဲ့တစ်ချက်နဲ့ဆက်ဆက်နေတယ်ဆိုတော့ကျွန်တော်လာမယ့်ဩဂုတ်လတည့်နေ့မှာမိပြီးတော့မှာနောက်ဆုံးစီဝေးပွဲပေါ်တော့လုပ်မယ်အဲ့လိုအစီအစဉ်ရှိပါတယ်ခင်ဗျာ
လာမယ့်စနေနေ့မှာနောက်ထပ်ဆွေးနွေးပြီးရရှိတဲ့အချက်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေကသက်ဆိုင်ရာခေါင်းဆောင်တွေထံကိုတင်ပြဖို့ရှိနေပြီးအဲ့ဒီနောက်မှာ JICM ကို NCA အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းစည်းဝေးနဲ့ UPDGC ကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစတဲ့အစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်ငင်းကြဲကွန်ရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့ရှစ်လထဲမှာကျင်းပမယ်၂၁ရာစုပင်လုံးညီလာခံမှာတိုးတက်မှုတွေရမယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ
်ညီလာခံကိုကျွန်တော်တို့ဒီအခုလထဲမှာပဲအော်မျိုးကကျင်းပဖို့တော့အားလုံးကနှစ်ဖက်ပါလိအစိုးရဘက်ကဒီမှာရှိလို့နိုင်ငံပါတီမှာရှိတယ်ကျွန်တော်တို့တိုးတက်မှုတွေကတော့အစီအစဉ်တစ်ခုပြီးတဲ့ဒီတိုင်းမှာတိုးတက်မှုတွေရှိတယ်အဲဒီတိုးတက်မှုတွေကိုလည်းထပ်ထပ်ပြီးတော့ဒီတက်ပို့ပြီးချက်လက်ပြီးပို့ရအောင်သဘောတူတဲ့ဟုတ်ပါဘူးတော့အလုံးဝအကြေသာရှိတဲ့အတွက်ဒီလာကံကတော့ဩဂုတ်လထဲမှာပဲအော်မင်းတုံးနေတယ်လို့ကျွန်တော်လည်းယုံကြည်တယ်ဗျာ
တမ်ဘရွန်နဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်း၂၁ရာစုပင်လုံဆွေးနွေးပွဲကိုတက်ရောက်ဖို့ဆန္ဒရှိကြောင်းမကြသေးခင်ကပဲပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်ညီလာခံကျင်းပတဲ့အခါ NCA စာချုပ်ကိုလက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အတွက်လည်းအစိုးရနဲ့ဆွေးနွေးနေတဲ့ NCA လက်မှတ်ထိုးအဖွဲ့တွေကတိုက်တွန်းထားပါတယ်။ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဒီနေ့အစည်းအဝေးမှာတော့ဖိတ်ကြားမဲ့သူတွေတိကျကိုဒီနေ့ကျွန်တော်တို့ဆွေးနွေးပွဲမှာပြီးပြအောင်တော့ကျွန်တော်တို့အနေနဲ့အတည်မပြုနိုင်ဘူး။ဒါကြောင့်ဒီလိုဝင်မှာလည်းဆက်ပြီးဆောင်ရွက်ဖို့ရှိတယ်။အဲ့ဒီအတူတူချက်ဒီအတိုင်းပဲဆက်ပြီးတော့ဒီလိုဖိတ်မှာပါပဲ။အဲ့တော့ NCA လက်မှတ်ရေးထိုးရသေးတယ်။ဒါနဲ့လည်းလည်းတက်ဖွဲ့ကောင်းဆောင်တွေဖိတ်ဖို့ရတာချက်တွေကတော့ရှိနေတယ်ပေါ့။အတူတူချက်တွေတော့ကျွန်တော်တို့လုပ်ပါပေါ့
။လက်ရှိကျင်းပပြီးစီးခဲ့တဲ့ညှိနှိုင်းအစည်းအဝေးဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား၆ကြိမ်မြောက်ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဩဂုတ်လ၁ရက်နေ့မှာကျင်းပမယ့်၇ကြိမ်မြောက်ဆွေးနွေးပွဲကိုတော့နေပြည်တော်မှာကျင်းပမှာပါ။ဒီညီတိုင်းဆွေးနွေးပွဲတွေပြီးပြည့်ရင်နှစ်နှစ်ကြာကြာရပ်ဆိုင်နေတဲ့တီတော်စုငင်းချမ်းရဲ့ညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုကျင်းပနိုင်မှာလဲဖြစ်ပါတယ်။တီတော်စုငင်းချမ်းရဲ့ညီလာခံနှစ်နှစ်ကြာရပ်ဆိုင်တာဟာလုံခြုံရေးဆိုင်ရာပြည်ထောင်ပေါင်းစည်းရေးနဲ့တီတော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာအကြေးအလယ်မဆွေးနွေးနိုင်တာကြောင့်လို့လဲသုံးသပ်ကြတွင်ရှိနေတာပါ။ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ
်။ရှီယောမြို့တော်ဗကန်ဒေတာမှာရှိတဲ့ NMD စီဒီပထိုး၁၈စုကိုဝင်ရောက်ဖူးမြော်ခွင့်ပိတ်လိုက်တယ်လို့အနီးအနားကဈေးဆိုင်တွေကရောင်းချခွင့်ပိတ်လိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ရှီယောမြို့တော်ဗကန်ဒေတာမှာရှိနေတဲ့ NMD စီဒီပထိုး၁၈စုကိုဝင်ရောက်ဖူးမြော်ခွင့်မပြုဘူးနဲ့ဒေတာကန်ဈေးဆိုင်တွေဈေးရောင်းချခွင့်ကိုပါတက်ရောကကူဆက်မှုထိန်းချုပ်မှုအနေနဲ့ပိတ်လိုက်တာဖြစ်တဲ့အကြောင်းဒေတာကတူဖြစ်တဲ့ဥမ္မမောင်ဦးကပြောပါရစေ။
တရားပေးရဈေးတိုင်းတွေကိုတော့ဂေါမကနေပြီးတော့ခရင်စီကန်နေပြင်ကြားကြည့်ရပိတ်ပါဆိုရစာတော့ထွက်တယ်။ဟိုကတော့စာတော့ကံဖရားဒီခုပိတ်လိုက်တဲ့စက္ကွန်စုရဲ့ဘေးမှာမိကိုနေတဲ့ပေါက်ပေါက်ဆိုင်အမတ်တရပစ္စည်းအယောင်ဆိုင်နေအကုန်လုံးကိုပိတ်ခိုင်းထားတဲ့စာတော့ထွက်တယ်
။တရားဝင်ဖွင့်ခွင့်မပေးတဲ့ဖရားတွေမှာဧည့်သည်တွေနဲ့စီကားနေတာကြောင့်ကျမကြီးအတွက်စိုးရိမ်မှုဖြစ်လာကပိတ်ထားဖို့ညွှန်ကြားခဲ့တာဖြစ်တဲ့အကြောင်းပကံရှိရောအမွေနဲ့ထိန်းသိမ်းရေးကော်မတီဒုတိယဥက္ကဋ္ဌမန်လေးတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးမြတ်သူကိုကူကားပြီးပြည်တွင်းတင်းအချို့ကဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကပ်ရောဂါကာလမှာတွာလာလှုပ်ရှားမှုတွေကန့်သက်ထားတာကြောင့်ဝင်ဝေးထိခိုက်နေရတဲ့ဒေသခံတွေကတော့အခုညွှန်ကြားချက်ကြောင့်အခက်အခဲဖြစ်နေရတယ်လို့ဆိုပါတယ်။ပကံဒေတာကံတူဖြစ်တဲ့ဥမ္မမောင်ဦးကတော့ကျမ်းမာရေးအတွက်ကာကွယ်ရေးအစီအမံတွေနဲ့ခွင့်ပြုမယ်ဆိုရင်ဖြစ်နိုင်တဲ့နည်းလမ်းတွေရှိတယ်လို့သူကမြင်ပါတယ်
။ဟိုသူကတော့ပြောမှာပေါ့ဗျာဒါကျမ်းမာရေးအကြောင်းဘယ်လိုဖြစ်လို့ပြိတ်တာလို့ပြောပေမဲ့အကယ်တမ်းကျတော့အလုံးမလုံးချင်တာအလုံးမလုံးချင်တာဆိုတော့ကျွန်တော်ဟိုပြောပြမယ်ကဟိုဖနက်နဲ့6ဦးနဲ့ဖနက်ဝင်လာမတန်လို့ဖနက်ကိုဖြတ်ပြရတယ်ဆိုရက်အဖြစ်မျိုးတွေတူတူတွေလုတာအဓိကကဟိုတကယ်တမ်းဒီပြည်သူကိုလည်းအခြေခံလူသားသားကိုလည်းသူတို့ကြည့်မယ်တကယ်စဉ်းစားမယ်ဆိုရင်လုံးလို့ရတာတွေအများကြီးရှိတယ်။ဥပမာပေါ့ဗျာဆရာတက်စုကိုလူတစ်ချိန်တည်းမှာပဲလူတရာပဲတွင်းမယ်။ဗိုလန်တီးယားတွေခေါ်လိုက်ဒီကျွန်တော်တို့ပကံညောင်းမှာဗိုလန်တီးယားတွေအများကြီးရှိတယ်။ခေါ်လိုက်အဲ့အမျိုးတွေကတော့နောက်
ဒါဟိုတောင်ရှိရဲ့လူတွေကနေပေါ်မှာတက်တက်မတ်မတ်နဲ့ဒါပဲလူတွေဒီလိုမစုအောင်ဒီလိုမသွားအောင်ကားတွေဆိုရင်လည်းဒီတော့ဒီထက်ကိုဘလောက်ပဲဝင်ခွင့်ပေးမယ်ဘာလို့မယ်ညာလို့မယ်ဒီအကုန်လုံးလိုက်အဆင်ပြေနိုင်တဲ့ဟာရှိပါတယ်ဒါပေမဲ့အဲ့လိုမျိုးဒီလူပေါ်စေတနာရှိကြည့်ရောလုံးမပေးခြင်းပြီးတော့ကွာပိတ်ပလိုက်ရွာလို့ကြံမလို့ပြီးပြီဆိုရက်သဘောမျိုးတွေပါအဲ့လိုလည်းရှိတယ
်ပိတ်ထားဖို့ညွှန်ကြားခဲ့ပကန်းစီရီပထိုး၁၈ဆူမှာတော့အာနန္ဒာတပ်ပိညုဂောရော့ကလေးထီလိုမင်းလိုတမန်ရန်ကြီးရွှေစံတော်စတဲ့လူတိညာထင်ရှားလာတဲ့ဖျားတွေလည်းပါဝင်ပါတယ်ညွန်ကြားတဲ့ပတ်သက်လို့ပကံရင်ကျေးမှုဌာနကိုဆက်သွယ်ရမှာတော့ဇေဒီပထိုး၁၈ဆူပိတ်လိုက်ကြောင်းအတီးပြုပေမဲ့တာဝန်ခံမရှိတာကြောင့်အသေးစိတ်မပြောနိုင်ကြောင်းပြောဆိုခဲ့ပါတယ်ဟိုတယ်လုပ်ငန်းရှင်တဦးလည်းဖြစ်ဟိုတယ်လုပ်ငန်းရှင်များအသင်းဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးခင်အောင်ထွန်းကတော့ခရီးသွားလုပ်ငန်းပေါ်တည်ရောက်မှုမရှိအောင်တာဝန်ရှိသူတွေအနေနဲ့စနစ်တကျစီမံခန့်ခွဲစီခြင်းတယ်လို့ပြောပါတယ်
။ In fact တော့ရှိတယ်အခုဒီဘိုင်းကလည်းဒါကျွန်တော်ထုံးနေတဲ့ဟာအတိုင်းပေါ့နော်ဖျားရည်ဆိုတာလူတွေဝင်ကြတယ်ပြုမြော်ကြတယ်အဲ့တော့အစောပိုင်းနေ့တည်းကဒီလိုဝင်မယ်ဆိုရင်ဟိုလာ temperature တိုင်းကိုလာလက်သေးကိုပြီးတော့လူကြီးအကန့်တက်နေပေါ့ဗျာတော့ဟိုလာဒီထဲကိုအတွင်းထဲကိုခရာပဲပြင်းဝင်နေဆိုရင်20ထပ်သွားမှနောက်20ပြုမှုဓာရီကိုပြင်းပြင်းဒုက္ခဖြစ်လာပါတော့။ငွေပြူပေါင်းဆောင်ရွက်မှုအားနေတာတွေထုံးတာနိုင်ကိုကျွန်တော်ခေဆက်ဆက်ကြုံလာခဲ့ရတဲ့အားဖြင့်ပါဗျာ။ဆိုတော့ဒါကြီးဂျာရီကအားနေတာပေါ့နော်။ဟိုဒီမှာလဲအခုခုနဲ့ဒီရှင်တွဲနေဆိုင်ပြီးတော့ပဲဟိုဟွာမှာအရင်းအားချင်းနိုင်ငံတွေလည်းဖြစ်နေတယ်ဆိုတော့ကျွန်တော်သတိထားမိပါဘူး။အခုဘယ်ကြောင့်မသိပဲငါလို့တွေ့ရောနိုင်တာကိုသဘောပြပြလေ။ဟိုနည်းနည်းလေးသကလုံးတော့နည်းနည်းတော့ဟိုရိုင်းသွားတာပေါ့ဗျာ။ရှင်းရန်အနေကြီးတယ်ပေါ့နော်။ဟိုဒီကအနေကြီးလို့ဆိုဟိုဟိုပေါ့လုပ်ငန်းတွေကိုထိတ်ထားလို့မရဘူးပေါ့နော်။အဲ့ဒါအဲ့ဒီကမှဒီကရရှောက်လန်းနိုင်လို့အရေးကြီးတာပေါ့နော
်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပထမဆုံးလူနာကိုအတည်ပြုခဲ့ပြီးနောက်တလဖြစ်တဲ့ဧပြီလထဲမှာပဲခီးသွားရည်နဲ့စီကားလေးရှိနေတဲ့ပကံဒေသမှာဧည့်သည်တွေလေပက်ခွင့်ဈေးရောင်းချခွင့်တွေကိုပိတ်ပင်လိုက်တာပါဒါပေမဲ့လည်းမြန်မာနိုင်ငံတွင်းမှာကူးစက်မှုတွေမတွေ့ရသလောက်ယုံနေလာချိန်မှာပဲဇူလိုင်လကဆလိုပကံဒေသကဖျားအချို့ကတာဝန်ရှိသူကိုပကအဖွဲ့တွေကတဖြည်းဖြည်းချင်းပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်ရှင်ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
ဒီဆက်လက်ပြီးတပတ်မီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မပြပြောပြလိုပါတယ်မအောင်မမြင်ဖြစ်သွားတဲ့အိန္ဒိယတရုတ်ဇင်ညန်လန်ဆိုတဲ့ခေါင်းစဉ်နဲ့မင်ဒရာလာမာက The Kathmandu Post မှာရေးသားထားပါတယ် BICM Corridor လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယတရုတ်မြန်မာဇင်းညံစီမံကိန်းအတွက်အဖွဲ့ဝင်တွေဟာမျော်လင့်ရကြီးကြီးမားမားထားခဲ့ကြမှာဖြစ်ပေမဲ့စိုးရိမ်မှုတွေကြောင့်ပြပြသွားပြီလို့ရေးထားတာဖြစ်ပါတယ် BICM စီဝါရေးပူပေါင်းဆောင်ရွက်မှုစီမံကိန်းကိုနှစ်ပေါင်း20အတွင်းအစီအဝေးအကြိမ်ကြိမ်လုပ်ခဲ့ပေမဲ့အခုအချိန်ထိဘာမှရေရရဖြစ်မလာသေးပါဘူးလို့စာရေးပါတယ်1999တရုတ်နိုင်ငံခူမင်းမှာစတင်ခဲ့ပြီးနောက်ဆုံးမြန်မာနိုင်ငံမှာ2015ကစီဝေးခဲ့ပေမဲ့အိန္ဒိယနိုင်ငံကတော့တက်တက်ကြွကြွပါဝင်ခြင်းမရှိခဲ့ပါဘူးတဲ့။အိန္ဒိယလိုပေါ်ပေါ်ထင်ထင်တက်တက်ကြွကြွပါဝင်ခြင်းမရှိပေမဲ့တရုတ်ကတော့အင်မတန်တက်ကြွခဲ့ပါတယ်။အိန္ဒိယဟာအမျိုးသားလူကြုံရေးတရုတ်နဲ့ပဋိပက္ခဖြစ်မှုရဲ့အစဉ်လာတရုတ်ရဲ့စီးပွားရေးကြီးစိုးမှုစတာတွေအပြင်ဟိမွန်ဒါအစိဘက်ဒေသသဘာဝပတ်ဝန်းကျင်ပြပြုံးမဲ့ကိစ္စတွေအစိမြောက်ဒေသခွဲထွက်ရေးသဘုံကိစ္စတွေကိုပါထက်သွင်းစဉ်းစားဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဆက်လက်ပြီး BIMC Corridor စီမံကိန်းအတွက်ထားရှိနိုင်တဲ့တရုတ်ရဲ့မဟာဗျူဟာတွေကိုဖော်ပြပြီးတော့မြန်မာနိုင်ငံကကြောက်ဖြူစိတ်ကန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တောင်းစိတ်ကန်းတို့ဟာသီးအလုံးမဖြစ်တဲ့သီးလန်အမှာတရုတ်တည်ဆောက်တဲ့ဟမ်ဘန်ထိုလာစိတ်ကန်းစီမံကိန်းအတွက်အထောက်ပံ့ဖြစ်နိုင်တယ်လို့မဟာမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့လာအိုစ်၊ဗီယက်နမ်၊ကမ်ဘောဒီးယား၊ထိုင်လန်တို့ဟူတရုတ်ရဲ့ကဘလန်စီမံကိန်းလက်ခံလာအောင်ဆွဲဆောင်နိုင်မှာဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံအတွက်ကတော့အထူးစိုးရိမ်ပဲဖြစ်ပါတယ်။ဒီလေးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းဟာလမ်းကြောင်းတစ်ချောင်းမှာရှိတဲ့ဒေသတွေကိုစီးပွားရေးဖွံ့ဖြိုးစေမှာဖြစ်တယ်လို့တရုတ်ကအထူးပဲအမွန်းတင်ချီးကျူးနေတာဖြစ်ပေမဲ့လို့မန္တလေးဓာကာစစ်တကောင်းအပါအဝင်အဓိကမြို့ကြီးတွေကိုဖျက်ဆီးလာမဲ့ဒီဇင်းညာဟာအိန္ဒိယသမုဒ္ဒရာနဲ့ကမ်ဘောဒီးယားနိုင်ငံတို့ဝင်ရန်ပိတ်ဆို့သွားနိုင်တဲ့ကိစ္စအပါအဝင်စိုးရိမ်စရာတွေအများကြီးရှိနေတယ်လို့လည်းဆိုပါရယ်ဒီအခြေအနေကြောင့်အိန္ဒိယဟာဒီ BICM စီမံကိန်းကိစ္စတွေကို2015မှာတစုံတရာမဖော်ပြဘဲလုံးဝပြစ်ပယ်ထားလိုက်ပြီးမြန်မာနိုင်ငံကလည်းပဲအလားတူစွာ2016မှာပြစ်ပယ်ထားခဲ့ပါရယ်နောက်တော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ဖြေလျားလျားဆက်ဆက်နေတာကိုထောက်ရှုပြီးတော့ CEME ခေါ်တရုတ်မြန်မာစီးပွားရေး ရင်းရံစီမံကိန်းကို2019ကစပြီးဥတည်သွားခဲ့တယ်လို့ရေးထားပါတယ်။ဆမ်ဘာရှင်မဟင်ဒရာလာမဟာအိန္ဒိယနိုင်ငံဂျဝါဟလာလ်နေရူတက္ကသိုလ်နိုင်ငံတကာလေ့လာရေးကျောင်းကအကြီးတန်းပါမခတူဖြစ်ပါတယ်။ကျွန်တော်ကြော်စင်သားပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လက်နှာစင်ညမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မနက်ကလူလိုက်တဲ့မိုင်းမှာဘိုးကျော်အောင်ဆန်းဟာအဓိကနေရာကပါဝင်ခဲ့တယ်ဆိုတာကတော့ဘယ်သူမှမငင်းသာဘူးလို့ထင်ပါတယ်။ဒါပေမဲ့လလရပြီနှစ်ပေါင်း90ကျော်လာတဲ့အခုအချိန်မှာဗိုလ်ချုပ်အောင်ဆန်းရဲ့တိုင်းရင်းသားများအရေးဆောင်ရွက်ခြင်းနဲ့ပတ်သက်လို့တချို့ကမေးခွန်းထုတ်လာကြတာကြားပါရတယ်။ဘာကြောင့်မလဲ?ဗိုလ်ချုပ်ကတိုင်းရင်းသားအရေးကိုတကယ်ပဲစိတ်ဆုနာမှန်နဲ့ကြိုးပမ်းဆောင်ရွက်ခဲ့သလား၊သူတို့မို့လေးလျူစုခဲ့သလား။အမေရိကန်ပြည်ထောင်စုဂျက်ဆင်တက်ကသိုလ်ဂုဏ်သုဆောင်သမိုင်းပါမောက်ခဒေါက်တာနော်အင်ဂျလင်းနဲ့ကျွန်တော်ကြော်စံသားဆွေးနွေးသုံးသပ်ထားပါရတယ်။ဗိုလ်ချုပ်အောင်ဆန်းဟာပြည်ထောင်စုမြန်မာနိုင်ငံဖြစ်မြောက်အောင်ဦးဆောင်စည်းဝင်ခဲ့သူဖြစ်တယ်လို့ဒေါက်တာအင်ဂျလင်းကအခုလိုစပြောပါတယ
်။ Union of Burma ပေါ့နော်အဲ့ဒီနာမည်ကိုကျတော့ဘုကျော်အောင်ဆန်းကတောင်းခံခဲ့တာပါ။တောင်းသူပြည်ထောင်စုမြန်မာနိုင်ငံတောင်းခဲ့တဲ့ပုဂ္ဂိုလ်ပြည်သူ့ကတယောက်နေတော့လက်ခံပါတယ်။ဥပမာပြင်အခြားနေရာကိုဖြည်းဖြည်းလေးမပြောဘူးလေ။နော်ပင်လုံကိစ္စမှာသူကအဲ့ဒီအင်္ဂလိပ်အစိုးရတင်းနဲ့ဆွေးနွေးတဲ့အခါမှာသူကနေပြောဒီအင်္ဂလိပ်ဆိုရကလည်းသူနဲ့အောင်ဆိုင်ပြစာချုပ်မှာတိုင်းရင်းသားတွေနဲ့ဆက်မှရှိတဲ့နော်နဲ့စာအုပ်ချုပ်ရေးမှာရှိတဲ့တိုင်းရင်းသားတွေရဲ့သဘောတူညီညွတ်ချက်ကိုရယူပြီးတော့ကြီးလူတွေဟာပြည်ထောင်စုတဲ့ဝင်ကျင်လားမဝင်ကျင်လားဆိုတော့ကိုလေ့လာမယ်လေလေ့လာမဲ့အခါမှာသူတကယ်ပဲစူးစမ်းပြီးတော့တွားပြီးတော့စီးယုံတယ်ချမ်းကချင်းချင်းတွေကိုသူစီးယုံနိုင်တယ်နော်အဲ့ဒီပြင်သူ့ကိုအဲ့ဒီလူတွေအကုန်လုံးကလည်းပဲလေးစားတယ်တိုင်းရင်းသားတွေတောင်းဆိုတဲ့ချက်တွေကိုလည်းသူကလိုက်တော်တယ်ကျမအဲ့ဒီမှာဥဆောင်တဲ့ Lord Bottomley ကိုလည်းငါသူ့ကိုချီးမွမ်းတယ်သူဟာသူတို့အံ့ဩတယ်ပေါ့တိုင်းသားတွေတောင်းဆိုတဲ့အချက်တွေကိုသူလက်ခံပြီးတော့ဆွေးနွေးတယ်လက်ခံနိုင်တာကိုသူလက်ခံတယ်သူကရိုးရိုးတသားကိုယ့်မနေနေမဲ့သူပြောပြီးတော့အားလုံးဆွေးနွေးပြီးတော့အောင်မြင်တယ်ပေါ့အဲ့လိုပြောတယ်ကျောင်းသူ့ကို Unify ရဲ့နဲ့လက်ခံပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုခါကြတော့တချို့တိုင်းသားတွေကမိကုန်းထုတ်လာကြတယ်ဘူရောအောင်ဆန်းဟာသူတို့တိုင်းသားတွေတဲ့ဘာမှမလုပ်ခဲ့ဘူးဆိုပြီးတော့ပြောကြပါတယ်ဆိုတော့ဘာမှတိတိယောက်ရောက်အကောင့်ထဲမှာပေါ်ဘူးသူဟာ lip service ပဲပေးသွားခဲ့တယ်ဆိုပြီးတော့ပြောကြတာရှိတယ်။အဲ့ကိစ္စကိုဆရာမပြောချင်ပါနဲ့
။အဲ့ဒီကိစ္စကဘာစကဥတီရေးဆွဲနေအချိန်ကြီးမှာပဲသူကအသက်ခံလိုက်ရတဲ့အခါမှာနောက်ပိုင်းသူလုပ်တဲ့အလုပ်မဟုတ်တော့ဘူးလေ။သူအနေနဲ့တုန်းကတော့တကယ်ကိုခွဲခွင့်ပေါ့နော်။ဆင်နစ်ပြင်းရင်တိုင်းရင်းသားတွေမကြိုက်ရင်ထွက်ပါဆိုတဲ့ဟာသူအခွင့်အရေးကိုပေးခဲ့တယ်။ဆိုတော့အခွင့်ပြုဖို့အချိန်ကဥတီမှာအဲ့ဒါပေါ့သူလမ်းကြောင်းခဲ့ပြီးပါတယ်။တကယ်တော့ဟိုသူကိုယ်တိုင်ကဟိုဟာပါပြင်းကင်းဆိုလို့ရှိရင်ပြင်းကြည့်ဦးသူပိုချုပ်ခံလိုက်ကြတယ်အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးကြုံကြည့်သွားခံလဲအဲ့လိုမျိုးဟိုပါပြင်းတချို့ပါလီမန်အလို့တွေကအပါတောင်းဆိုလဲဆိုဗမာနိုင်ငံကဘုရားဗနိုင်ငံလောက်ပါဆိုပြီးတော့လေအချိန်ကဥတီတမရေးစစ်ခြင်းနဲ့ဒါမဲ့သူအဲ့ဒါလည်းမခံခဲ့ဘူးပေါ့နော်အဲ့လိုမျိုးကြီးရှိတယ်တောင်းမို့လုတ်ပေးတာလုတ်မပေးနိုင်တာကတော့သူကစောစောစီးတက်ခံလိုက်တဲ့ခါမှာသူလောမဲ့လက်ကိုဆက်လုတ်ခွင့်နိုင်တာမရှိဘူးလေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ခွဲထွက်ပိုင်ခွင့်ပေးတာပါသူကတမန်တကယ်ကိုတိုင်းရင်းသားတွေဟာလွတ်လပ်ရပြီးစနစ်နေရင်ပြည်ထောင်စုထဲမှာနေရတာကိုလုံးဝပျော်ပိုက်သွားလိမ့်မယ်ခွဲထွက်ခြင်းစိတ်လည်းမရှိတော့ဘူးသီးခြားစိတ်လည်းပပျောက်သွားလိမ့်မယ်လို့သူတကယ်ယုံကြည်ခဲ့လို့လားသူတို့မဟုတ်လွတ်လပ်ရေးကိုတနည်းအတွင်းလိုချင်တယ်အက်ထလီနဲ့သဘောတူညီချက်လုပ်ထားပြီးတော့ချက်ချင်းပြန်ပြောဖို့လူနေတဲ့အတွက်များအပူတပြင်းလိုက်လျှောခဲ့ရတဲ့သဘောတူညီချက်များလားဆရာမဘယ်လိုသဘောပါလဲ
အပူတပြင်းကြောင့်တော့မဟုတ်ပါဘူး။ဘာဖြစ်ရင် तू ကအလုံးကသူ့ကိုဆွေးနွေးတဲ့အခါမှာအဲ့ဒီမှာ Lord Bottomley ရဲ့နော်အဲ့ဒါအမှတ်တမ်းတင်ပါရော။သူတို့ကြီးပေးတဲ့အမှတ်တမ်းတင်ပါရော။အဲ့ဒါက तू အချစ်တင်ဆွေးနွေးပြီးတော့မကြိုက်ရင်မကြိုက်တယ်လို့ဟိုလူပေါ့ပေါ့နော်။တိုင်းသားကိုယ်လေတွေကပြောရင် तू ကအဲ့ဒါဒီကိုကြည့်ချက်တယ်လို့ဆိုတော့ယုံကြည်အောင်ဘာတွေလုပ်ပေးမယ်မလုံချင်ရင်ဒါတွေ तू မလုံနိုင်တဲ့ဟာတွေကို तू မလုံနိုင်ဘူးလို့ तू မြင်ပါလေ။အဲ့လိုမျိုးကြီးရှိပါလေ။ အဲ့ဒါကြောင့်မလို့သူကသူတင်းကြောင့်လက်ခံလိုက်တာမဟုတ်ပါဘူးသူတကယ်ပဲယုံကြည်တယ်လှုပ်ကြည့်ပါသူနဲ့လှုပ်ကြည့်ရင်ပေါ့လေသူမဟုတ်ရင်ပေါ့လေသူမမှန်ဘူးဆိုရင်ပေါ့နော်မြင်လာမှာပဲပေါ့စိတ်ပုံမှန်နေနေနဲ့တကယ်ပဲစိတ်ထားမှန်နေပဲသူဟာဒါကိုဟိုကန့်နှံပြီးတော့လက်ခံခဲ့တယ်ဆိုတာတော့အထောက်အထားကြီးရယူဆပါတယ
်နောက်သူကလန်ဒန်ကိုသွားပြီးတော့အတလီနဲ့လိုလိုက်ရေးကြားဆွနေနေတော့မှရှမ်းပြည်ကဆိုဘတ်တချို့ကအောင်ဆန်းဟာငါတို့ကိုယ်စားလှယ်မဟုတ်ဘူးသူပြင်းနေရတဲ့တောင်ပြန်လာရတယ်ဆိုတော့နည်းနည်းအဲ့ဒီကိစ္စမှာကျူတင်ပြင်ဆင်မှုများနေခဲ့ပါလားဆရာမအဲ့မသွားခင်ကတည်းကတိုင်းရင်းသားတွေနဲ့ဘူဂျောင်းဆန်းဟာထိတွေ့ဆက်ဆံမှုဘယ်တော့မှပဲရှိခဲ့ပါတယ်အထူးသဖြင့်ဒုတိယကမ္ဘာစစ်ပြီးလို့ဖဆပလာဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့သူတို့ကျူတင်နှိမ့်နိုင်ခဲ့မှုတွေရှိပါလား
လန်ဒန်ကိုသွားခင်ကတည်းကအပြန်ဆန်းပါလေဟိုတခုနဲ့တခုဆွေးနွေးထားပြီးသားရှိတယ်တိုင်းရင်းသားကိစ္စတွေလည်းပါပြီးသားရှိတယ်အဲ့ဒါအဲ့ဒီတိုင်းရင်းသားကိစ္စတွေမှာခေါ်ဝေါ်ကတော့နော်ဟို affected area နော် scheduled area လေးပေါ့အဲ့ဒီကိစ္စတွေကိုပါရမယ်ဆိုတော့ကိုဒလန်နဲ့မတွားတယ်လည်းပြီးပြီးသားပါအဲ့ဒီချိန်မှာတော့အဆုတ်ရှားဆုံးကတော့ခင်ရင်လေးပေါ့နော်အဲ့ဒီတိုင်းရင်းသားကောင်းဆောင်လေးနဲ့သူကစကားတွေပြောပြီးမှသူတွားတယ်တိုင်းနောက်ကောင်းဆောင်ကျင်းလေးတော့လည်းလည်းတော့အဆင်မပြေတဲ့ရှိတဲ့အဆင်ပြေတဲ့သို့တော်ဆိုလိုတာကအဲ့ဒီအချက်ကိုသူပြီးပြီးသားဖြစ်ပါတယ်ကျောင်းမအစကတည်းကသူဒါကိုသိပြီဒါဒါပေမဲ့ရှမ်းဆော်ဘွားဒီနဲ့ရှမ်းကိုစလေဒီနဲ့ကဟိုဘာဒီဟိုဆက်တွေ့ရှိကြတာမတွေ့ဘူးလောလောဆယ်တော့အသေးစိတ်ဒီအဲ့လိုမတွေ့ပါဘူးရှိပိုင်းမှာဆက်တွေ့ထားတာဒါပေမဲ့ဟို46ပတ်ဝန်းကျင်မှာတော့ရှမ်းကောင်းဆောင်ကြီးကပေါ့နော်အဲ့ဒီအချိန်တုန်းကသူတို့ပုံမှန်ဆက်ဆံလာပြီးတော့ရှမ်းလူတူကလည်းအောင်ဆန်းပုံမှာတဲ့ချင်းချင်းရှိတဲ့6ခန်းနေဆိုတာသိရတယ်တဲ့ဘာကြောင့်လဲဆိုရင်ねအဲ့ဒီ46ခုမတ်လာမှာလေအဲ့ဒီရှမ်းကိုလေကောင်းဆောင်ကြီးတယောက်ကအောင်ဆန်းကိုတွေ့တယ်လို့သူ့အိမ်လာတယ်ပေါ့အဲ့ဒီမှာသူကကောင်းဆောင်နဲ့တွေ့ပြီးတော့သူကဘာအဲ့ရှိတင်းကားတွေကိုပေးကြည့်တယ်ဘာအောင်ဆန်းကိုယုံကြည်လို့သူကကောင်းဆောင်ကောင်းပေါ့နေတောင်ဖတ်ဆက်လိုက်ရန်ကုန်မျိုးတဲ့သူအောင်ဆန်းကိုပဲပေးကြည့်တယ်ပြောတော့အောင်ဆန်းကသူလက်ခံလို့မရဘူးပေါ့ဖတ်ဆက်လာပြီးပါဆိုဟုတ်ဘူးသူအောင်ဆန်းပဲပေးတယ်ပေးကြည့်မှာလေဆိုပေးတော့ပြီးမှအဲ့လောက်ကြည့်ရှမ်းကိုရေယုံကြည်ပြီးတော့သူ့ပြီးတဲ့ခါမှာသူကအဲ့ဒါကိုပေါ့နော်ဘန္ဒာရေးမှုနုအလိုက်တယ်ဆိုတော့ပေါ့နော်အဲ့လိုမျိုးအချက်တွေတော့ရှိတာတော့တွေ့ခဲ့တယ်เนาะဒါပေမဲ့အသေးစိတ်နိုင်ငံရေးချွေးနေတာတော့မတွေ့ဘူးလေ
ဟုတ်ကဲ့နောက်တစ်ခုကဆ ्याम ဆောကပြောရတဲ့ရင်ခေါင်းဆောင်တွေနဲ့သူတို့ဆွေးနွေးဆက်ဆံမှုတွေအများကြီးရှိခဲ့တယ်လို့ပြောတယ်ဆိုတော့အဲ့ဒီတိုင်းသားရဲ့အထက်မှာကရင်တွေရဲ့ပုံကမှုပေါ့လေကရင်တလှန်ရေးပထမဆုံးစပြီးတော့ဖြစ်လာရတာကအဓိကအဖြစ်သူတို့ဆွေးနွေးမှုကဘာများမကြည်လည်မှုရှိခဲ့လို့လဲဘာဖြစ်လို့သဘောတူမှုမရနိုင်ခဲ့ကြလဲဆိုတာဆရာမ
မတော်နိုင်ရတော့ဘုကြောင့်ဆန်းတည်မှဖြစ်သွားပါလေရှင်းပိုင်းမှာတော့တော်တော်လေးကိုအခြေတင်ကြောင်းနဲ့ကြောင်းလေးဆွေးနွေးကြတယ်အထူးသဖြင့်1943ခုဒုတိယကမ္ဘာစစ်အချိန်တွင်းမှာDIA တက်နဲ့ကရင်ပြည်တော်တော်လေးပြဿနာတက်တဲ့ခါမှာကရင်အများကြီးတက်ခံရတယ်လေအဒီရောင်းမှတ်မှာအဲ့ဒီမှာတက်ခံရတဲ့ခါမှာဟိုစDIA ကနေပြောဟိုရဲဘော်ဒီရရှိနေကြရပေါ့နော်အဲ့ဒီမှာရောင်းမှတ်အမျိုးကြီးမှာတော့ပြောလူတောက်မှုတွေဖြစ်တယ်အဲ့လိုဖြစ်တဲ့ခါမှာဝင်းကြပါတော့တက်ခံပါလေအဲ့ဒီကိစ္စကိုကိုကြောင့်ဆန်းကသူတို့မှားပါတယ်ပေါ့ကြည်ရလေးမှားတယ်ဆိုတာသူကိုယ်တိုင်ဝန်ခံပြီးတော့စီးရုံးပြီးတော့ဒေါက်တာဆန်းစီဖိုးတို့ဆော့ပါဦးကြီးတို့ဦးဆောင်ပြီးတော့တခါတည်းအိုကရင်ဘာမှာချစ်ကြည်ကိုပြန်ပြီးတော့လုပ်တဲ့ခါမှာဒေါက်တာပတ်မဆွေရဖွေတယ်မှာသူတို့ပါလာကြတယ်။နောက်ပိုင်းတက်လဲပြီးတော့ဘုကြောင့်ဆန်းနေတူလက်တဲလုပ်ခဲ့တဲ့စံဖို့တင်တို့အဒီစောချာတို့တို့ကဒီမှာဘုကြောင့်ဆန်းရဲ့ဖတ်ဆက်ပလာတယ်မှာပါလာတယ်လေ။စောပါဦးကြီးကလည်းပဲအဲ့ဒီမှာဝန်ကြီးတပါဖြစ်လာရဲ့မလား။နောက်ပိုင်းကျတော့အဲ့ဒီချစ်ချီကိုပေါ့နော်ကရင်ဘိုးဖွဲ့ကိုဖွဲ့ပြီးတဲ့ခါမှာဒီသူတို့ဆန်းနေပြီးတော့ကရင်ပြည်နယ်တိတန့်တောင်းဆိုတဲ့
ဒီညာကျွန်တော်မေးနေတာကရင်နဲ့ပဲဘာကြောင့်လူပြတ်နာစာပြီးဖြစ်ရတယ်လေအဲ့မှာချက်ကျူအေရီယာကက်ကျူအေရီယာလို့ခေါ်ရဲရှမ်းတို့ဘာလို့လဲကျွန်တော်တိုင်းတိုင်းနဲ့ဖြစ်ဖဲနဲ့
ကရင်နဲ့ပဲဒါကြောင့်အရေးပိုဖြစ်ရလဲဆိုရင်ဟိုရှမ်းတို့ပြချင်းတို့ကချက်ကျူအေရီယာမှာအနေကြာနော်အုတ်ချုပ်ကြီးပေါ့နော်အဲ့ဒီမှာရှိတယ်ကရင်လေးကဒီမြောင်းမြတ်ပသိမ်းအဲ့ဒီမှာရှိတယ်တကအခြားအတိုင်းတွေမှာလည်းရှိနေတဲ့ခါကြတော့ကျင်းနေရလူကျင်နာကကျင်းပြင်းနေဆိုတာကိုဒီတနင်္သာရီတက္ကရောပဲဒီဒီကြားကစင်ရင်းနေနေဒီပေါ့အဲ့ဒီအခုကြားလို့ခေါ်တယ်အဲ့ဒီနေဒီအကုန်လုံးပေါင်းနေ
မြေဘကျွန်တော်ကနေရီလေးပေါဝင်စေချင်တာပေါ့
ဟုတ်တယ်အဲ့ဒါအားလုံးကိုအဲ့လိုတောင်းဆိုတဲ့အခါမှာအဲ့ဒီမှာပြဿနာဖြစ်တယ်ပေါ့နော်ဒါပေမဲ့ကိုကြောင့်သာဘလော့ပြတ်သားလဲဆိုသူလုပ်သေးပါမယ်သူရှိပြီလားတဲ့ကျင်းနေရရှိပြီသူခဏလာတဲ့ CYO ကြီးစင်ရင်းလူငယ်အသင်းဖွဲ့မှာကစံဖို့တင်တို့မောင်ဝဲမောင်တို့မမ္ပတ်ခိုင်တို့ကကိုကြောင့်ဆက်လက်ဗီဒီလက်တက်ကြရအရင်ကြီးပြတ်ယုံကြည်တယ်လေဆိုတော့အဲ့ဒီမှာသူလုပ်တယ်တစ်ဖက်ကလည်း ်ဘောက်ဦးကြီးတို့ကလူကျင်တဲ့အပိုင်းကိုတောင်းဆိုတဲ့အချက်ဒီမှာကရင်တင်တဲ့အတိုင်းကိုသူမပေးနိုင်ဘူးပေါ့အဲ့ဒါဟာဖွဲ့စည်းပုံအခြေခံဦးတည်ကိုဖွဲ့စည်းပုံကရွေးကောက်ပွဲတဲ့ဝင်ရောက်ပါဝင်ကြပါလို့သူလည်းပြောတယ်ပေါ့နော်အဲ့လိုရမှာတချို့ကျင်တွေကကြီးအစားပေါ့ဖွဲ့စည်းပုံအခြေခံကိုဆွဲဖို့ဒီရွေးကောက်ပွဲကြီးကိုမဝင်ဘူးပေါ့ဟုတ်တယ်လေနည်းနည်းဝင်မှုဆိုတော့ထွက်တယ်လေနေဇက်ကရှမ်းတို့ကချင်တို့ချင်းတို့ကြတော့စောကလေးကတက်ပလန်ရှိခဲ့ဦးပေါ့ဒါမှမဟုတ်တို့ကအဲ့ဒီပင်လုံးသွားပဲဒီဝေးပြီးတော့ဆုံးဖြတ်ကြတာလေအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အတိအကျတင်းနဲ့သဘောထားကွက်လိုက်တဲ့ကိစ္စမှာမြဝကျုံးမဒီစားကိုပါကရင်ပြည်နယ်ထဲမှာထက်သွင်းပေးဖို့တောင်းဆိုရကိစ္စလည်းပါဝင်တယ်ဆိုတဲ့သဘောပေါ့နော်ဟုတ်ကဲ့
အခုတော့
ဟုတ်ကဲ့နောက်ဆုံးမိကျင်တာအရှာမှာ BIA ကိုဂျပန်မှာဖွဲ့စည်းခဲ့တယ်ဂျပန်နဲ့ပေါင်းပြီးဖွဲ့စည်းခဲ့တယ်ဆိုပေမဲ့ဘူဂျောအောင်ဆန်းကအင်္ဂလိပ်နဲ့ညှိနှိုင်းပြီးတဲ့နောက်မှာကန်ဒီသဘောတူညီချက်အရစစ်တပ်ကိုပြန်ဖွဲ့ရတာတကယ်တော့အင်္ဂလိပ်ပုံစံပြန်ဖွဲ့တာပဲမဟုတ်လားအင်္ဂလိပ်စစ်တပ်နဲ့ပေါင်းပြီးဖွဲ့စည်းတာဘာကြောင့်မြန်မာစစ်တပ်ဟာအင်္ဂလိပ်စစ်တရဲ့စီမင်းစီကံပုံစံတိုင်းဖြစ်မလာပဲနဲ့အခုဆိုလူတချို့ကပြောလာကြတယ်ဗျလေဒီဒေတာကနေကိုဆက်ဆံတာပြုမူလာရာအင်္ဂလိပ်တွေကရရှိခဲ့တဲ့ professional အဘိညာမဟုတ်ဘဲနဲ့ဂျပန်စီကတင်လာတဲ့စစ်တပ်ပုံစံမျိုးဖြစ်နေလို့သုံးသပ်ကြပါတယ်ဆရာမဘယ်လိုပြောလို့ရလဲခင်ဗျာ
တကယ်တမ်းကျတော့ဘူဂျောင်းဆန်ကအင်္ဂလိပ်ပုံစံစစ်တပ်ဖွဲ့တယ်ဆိုပေမဲ့လည်းလွတ်လပ်ရပြီးတဲ့အခါမှာဘယ်လိုဖြစ်လာလဲဆိုတော့ခုနပြောသလိုပဲဟိုအင်္ဂလိပ်စစ်တပ်ကဘူဂျောင်းဒီပေါ်တော့ခံပေးတာဟိုပါမစ်စစ်တပ်တိကစစ်တပ်တိချုပ်ကဘူဂျောင်းစမစ်ဒွန်းဒုတိယစစ်တပ်တိချုပ်ကဘူမချုပ်စောချာတို့စစ်ထောက်ချုပ်တွေကစောဒွန်းနီတမ်မတော်ဒီဦးစီးချုပ်ကလည်းစောရှိရှုအဲ့လိုမျိုးတွေပေါ့နော်သူတို့အဲ့လိုခန့်လိုက်တဲ့အခါမှာဘူဂျောင်းဆန်အဲ့လိုမျိုးလက်ခံလိုက်ပြီးတော့အော်ကျွန်တော်ဆင်းကိုလူကြီးဖြစ်တက်ခံထားတယ်။ဒါပေမဲ့1949ပြည်ရင်ချင်းဖြစ်ပြီးနောက်ပိုင်းမှာသူတို့စစ်တုံးကအပါဝင်ပေါ့နော်။အားလုံးပြည့်ချက်နေတင်ပြတဲ့လူတွေအကုန်လုံးကထွက်သွားတယ်။ထွက်တဲ့အခါမှာနောက်ဆုံးချင်းချင်းပြရင်ဟိုတိတ်ပြီးတော့အတွေ့အကြုံရှိတဲ့စစ်တပ်ကိုဟိုဂျပန်ကတက်လာတဲ့ BIA တက်ကစစ်ဘိုတွေကပဲစပြီးဦးဆောင်တဲ့အခါမှာတော့အဲ့ဒီဘက်ကိုညွှန်သွားလို့ရတာပေါ့နော်။အဲ့လိုပြောလို့ရပါတယ်။
ပမခနောအင်ဂျင်နီယာအောင်ဆန်းအန်ဒ်ဒါစထရဂယ်ဖော်ဘာမစ်အင်ဒီပင်ဒင့်စ်အုပ်ကိုရေးသားထုတ်ပြခဲ့သူလည်းဖြစ်ပါတယ်ခင
်ဗျ။ကဘာပေါ်မှာကိုဗစ် -19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာနှစ်တဝက်နီးပါးအချိန်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေမြင့်တက်ခဲ့ပြီးမြန်မာနိုင်ငံမှာတော့အခုလက်ရှိအချိန်ထိအသက်သေဆုံးသူဦးရေဟာလည်းအလွန်နှေးပါတာကြောင့်ကူးစက်ပြန့်နှံ့မှုဟာပြင်းထန်မှုမရှိသေးဘူးလို့ဆိုရမှာပါ။ယောဂပိုကူးစက်ခံရသူအများစုကလည်းနိုင်ငံရဲ့အခြားကပြန်လာတဲ့သူတွေဖြစ်နေပြီးတဆင့်ပြန်ကူးစက်ခံရသူဦးရေဟာအလွန်နှေးပါနေတာကိုတွေ့နေရပါတယ်။အထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကမြန်မာနိုင်ငံရဲ့လက်တလောကိုဗစ် -19 ကူးစက်ပြန့်နှံ့မှုအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။
အခုနောက်ပိုင်းတွေ့ရှိသူအများစုကတော့ဒီနိုင်ငံသားအနေပြန်လာပြီးတော့ဒီစောင့်ကြည့်တဲ့စင်တာပေါ့နော် quarantine center မှာရှိတဲ့သူတွေမှာအဓိကပိုးတွေ့ရှိတာပဲရှိပြီးတော့ကျွန်တော်တို့ဒီပြည်သူလူထုအတွင်းမှာဒီ fever clinic တွေကနေဖြားလို့နော်တာစီချောင်းစုဖြစ်ရာနေဟိုလွှဲပို့ပြီးတော့မှ covid 19ပိုးတွေ့ရှိတယ်ဆိုတော့လူနာမျိုးမတွေ့ရှိရတော့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒါထိထိကျကျထိန်းချုပ်နိုင်ပြီလို့ပြောနိုင်ပါတယ်ဒီတစ်စက်ကူးဆက်မှုနှုန်းကအခုမရှိသလောက်နည်းနေတာဖြစ်တဲ့အတွက်လည်းကျွန်တော်တို့ဒီထိန်းချုပ်မှုကအောင်မြင်တယ်လို့ပြောနိုင်ပါတယ
်မြန်မာနိုင်ငံအိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေမှာကူးဆက်ပြန့်နှံ့မှုတွေမြင့်တက်နေတာကြောင့်ကျွတ်တေကာဝဲအိန္ဒိယလန်တွေကိုအရှိန်မလျှော့ဘဲအခုတိုင်းဆက်ပြီးထိန်းသိမ်းလုံဆောင်ကြရအောင်ပါနေဆက်ဒေသတွေမှာနိုင်ငံတွင်းဝင်ရောက်လာသူတွေကိုလွတ်ထွက်မသွားအောင်ကိစ္စိုက်ထားဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဲ့တော့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဒီဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊တရုတ်နဲ့ထိုင်းနိုင်ငံတွေမှာဒီကိုဗစ်ရောဂါကူးစက်မှုတွေကအခုထိဆက်ပြီးရှိနေတော့မယ်လို့လည်းသိရပါဗျ။အသေးပြောက်နှုန်းတွေလည်းရှိနေတယ်လို့သိရပါဗျ။ဆိုတော့ဒီလိုအိန္ဒိယနိုင်ငံတွေမှာပိုးကူးစစ်တဲ့သူတွေများပြားနေပြီဆိုရင်တော့ကျွန်တော်တို့အဓိကထားမှာတော့ဒီနိုင်ငံတွေနဲ့နေဆက်တဲ့တခြားထိဆက်နေတဲ့အတွက်နေဆက်တဲ့သားနေအဲ့ဒီပြန်ဝင်လေဝင်ရောက်မှမဲ့သူတွေကိုစနစ်တကျထိန်းချုပ်ရာပိုပြီးရေးကြည့်တယ်လို့ပြောကြင်ပါတယ်အဲ့တော့ပုံမှန်အနေနဲ့လည်းနေဆက်ဒေတာကနေပြန်လဲဝင်ရောက်သူတွေကိုထိန်းချုပ်ရေးစင်တာမှာထားပြီးတော့เนาะစောင့်ချက်ကြည့်ရှုစစ်ဆေးနေကြောင်းလည်းသိရပါတယ်အဲ့တော့ပိုပြီးတော့ဒီကူးစက်မှုနှုန်းအိန္ဒိယနိုင်ငံတွေမှာပိုများလာပြီဆိုရင်တော့ဒါကိုပိုပြီးစနစ်တကျဒီထက်ပိုပြီးတော့เนาะဒီပိုရှိတဲ့သူတွေလို့တန်တရားရှိတဲ့လူတွေမလွတ်ထွက်တော့အောင်ပိုပြီးတော့ကူးစိုက်ဖို့အတွက်ကိုရေးကြည့်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်
မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုကူးစက်မှုတွေကိုစတင်တွေ့ရှိတဲ့အချိန်ကအသက်သေဆုံးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အသက်သေဆုံးမှုတွေမရှိတော့တာကိုတွေ့နေရပါတယ်။ရောဂါပိုကူးစက်ခံရသူဦးရေအရေးအတွက်နေတယ်လို့ရောဂါပိုကူးစက်ခံရသူတွေထဲမှာအသက်သေဆုံးမှုတွေမရှိတော့တာကလည်းကောင်းမွန်တဲ့ရာလဒ်တစ်ခုလို့ဆိုရမှာပါ။ COVID-19 ကြောင့်အသက်သေဆုံးမှုတွေမရှိတော့တာနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ်။
နောက်ပိုင်းပိုးရှိတဲ့လူအများစုကထိန်းချုပ်ရေးစင်တာတွေကနေပဲဖြစ်တဲ့အတွက်ကြောင့်เนาะအလုံးလုံးနိုင်တဲ့လူငယ်လူရွယ်လူလတ်ပိုင်းတွေမှာတွေ့ရတာများတယ်နောက်တခါယောဂအခန့်လည်းမရှိတဲ့အတွက်ကြောင့်သူတို့စီမှာဒီယောဂပိုးပြင်းထန်ပြီးတော့တည်တဲ့အထိမဖြစ်ဘူးလို့ဆရာအနေနဲ့ယူဆပါတယ
်ဒီချိန်မှာအခြေခံပညာထက်တန်းကျောင်းတွေကို COVID-19 ကာဝေးနည်းလမ်းတွေနဲ့အညီပြန်လည်ဖွင့်လှစ်ပေးခဲ့ပြီးအလေတန်းနဲ့မူလတန်းကျောင်းတွေကိုလည်းတဆင်ပြီးတဆင်ပြန်လည်ဖွင့်လှစ်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်COVID-19 ကာကွယ်ဆေးမရသေးခင်မှာအချိန်ကပညာထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးခဲ့တဲ့အပေါ်မှာလည်းအမြင်မျိုးမျိုးရှိနေကြတာပါ COVID-19 ကာကွယ်ဆေးတွေကိုလုံလုံလောက်လောက်ရနိုင်မှုအတွက်ပျော်လင်းလို့ရနိုင်ပြီလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဓာတ်ခွဲခန်းမှာတော့ကာကွယ်မှုစနစ်အောင်မြင်ပြီးလို့ရှိရင်လူတွေမှာတစ်ဆင့်စမ်းသပ်ဖို့လိုပါတယ်လူတွေမှာစမ်းသပ်ပြီးလို့အောင်မြင်ပြီးဆိုမှတော့တစ်ကဘာလုံးကိုဒါဖြန့်ဖြူးဖို့အဆင့်ထိရောက်လာမယ်လို့ဆရာအနေနဲ့ထင်တယ်ပေါ့နော်အဲ့ဒီအခါမှာဆရာတို့လူမှာတစ်ခါတလေဓာတ်ခွဲခန်းမှာအောင်မြင်ပြီးတော့လူမှာစမ်းသပ်စစ်ဆေးတဲ့အခါမှာတရားရဂိုင်းတော့အပြည့်မဟုတ်ပဲနဲ့တော့တချို့တွေမှာကာကွယ်ဆေးထားတော့လည်းပဲကူးစက်ခံရတာတွေရှိနိုင်ပါတယ်ဒါမျိုးတွေကိုဆက်လက်လေ့လာဖို့ကြံနေပါသေးတယ်ဒါကြောင့်မလို့ဒီကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုတာဖြစ်နိုင်ပါတယ်သို့တော့ကိုစီလလန်းမီအောင်ရောက်ဖို့အတွက်ဆိုရင်တော့အချိန်ကြားထဲမှာကာလကြာမြင့်နိုင်သေးတယ်လို့ဆရာအနေနဲ့ယူဆမိပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေဟာလက်ရှိအချိန်မှာနှေးပါနေသေးတယ်ဆိုပေမဲ့ကာဝေးဆေးတွေလုံလုံလောက်လောက်ရရှိဖို့အချိန်ကြာမြင့်အောင်မှာဖြစ်တာကြောင့်ပေါ်ပေါ်ဆဆသဘောမထားပဲကျွတဲ့ကာဝေးတွေကိုကြီးစိုက်ပြီးဆက်လက်လှုပ်ဆောင်နေဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပါ
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။မြန်မာနိုင်ငံမှာ November 6ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြရင်ဖိပရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုးတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပုံစံ15ရှောက်လွှာတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးဖို့လျှောက်ထားရမယ်။ပုံစံ15ရှောက်လွှာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline ရှောက်လွှာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်။စင်ကာပူ၊မလေးရှား၊ထိုင်း၊တောင်ကိုရီးယား၊ဂျပန်၊ဩစတြေးလျ၊ဗြိတိန်၊အမေရိကန်နဲ့အိန္ဒိယနိုင်ငံတွေမှရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲရှောက်လွှာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုတိုက်ရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါ။မဲပေးချမယ် website ဖြစ်လာဖို့စတင်အတွေးပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကုအလက်ဇန်းဒါအောင်ဖြစ်ပါတယ်။American, Britain, India နိုင်ငံတွေမပါသေးဘဲ6နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားရဲဆိုတာကိုအသေးအချာပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးသိရအတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့မင်းမထည့်ရလို့မရှိရလေအောင်ကျွန်တော်တို့ပြပရောက်မြန်မာနိုင်ငံသားများအလုံးအလွယ်တကူအခြေကုံတက်တာဆိုတာဖြစ်ပုံစံ15ကိုများများတင်ပြီးလေးပေးတဲ့နေ့ကျရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လောက်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရခြားရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15ရှောက်မှာဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေပါပေါ့နေ့တိုင်းနေပါ meeting ခေါ်ခဲ့တယ်ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပုံပဲဆိုပြီးတော့စိုင်းနေခဲ့ပါတယ်ဟိုအခက်ခဲတော့ရှိခဲ့ပါတယ်ဒါပေမဲ့အကုန်လုံးစိတ်တူကိုယ်တူနဲ့ကြော်ဖြတ်ခဲ့လို့ဒီချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်တဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
တယောက်နဲ့တယောက်ဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာအွန်လိုင်းပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတဲ့နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုပ်ကြရတဲ့ခါမှာရောဘလောက်ထိပေါ့နော်ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
်အွန်လိုင်းကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံအသီးသီးကကျွန်တော်တို့ရဲ့အွန်လိုင်းကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအမခံချက်ယူထားလဲရှင်
။ဟောလောလောဆယ်တော့ Singapore တန်ယုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိအမှတ်ပြုတယ်။အတိအမှတ်ပြုတယ်။ကြံလက်ချက်နိုင်ငံတွေကတော့အခုချိန်ဒီတော့တုတ်ပြတ်မှုကမရသေးဘူး။ထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်အလက်နဲ့ document တွေကိုပေါအောင်ရေးဆွဲထားတဲ့အတွက်ကြောင့်သူတို့အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ပြ ညှော်လင့်မိပါတယ
်။ online form ဖြစ်နိုင်ဖို့ဤပညာပိုင်းကပံ့ပိုးကူညီခဲ့တဲ့ IT ဤပညာရှင်တွေကစင်ကာပူအခြေစိုက် software developer ကိုကေဗင်ဂျော်ကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါတယ်
။ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေသုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့မိုဘိုင်းနေပြီးတော့လွယ်လွယ်ကူကူသုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်။အရင်ဤပညာနဲ့မြင့်နှီးတဲ့လူတွေပါနိုင်တယ်။အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့အာ fee လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပေါ်မှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးတွေသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ phone တန်ရုံတစ်ခါတည်းမပို့ခင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလူလေးတွေကအစားကျွန်တော်တို့ရိုးရိုးလေးပဲစဉ်းစားပြီးတော့design ဆွဲခဲ့တာပါခင်ဗျာ။အဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တည်နဲ့မဖြစ်မနေလုပ်တဲ့နဲ့အချက်တွေကဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
။ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်နိုင်ငံရွေးပြီးသွားနဲ့သူဒီ form data တွေမဖြည့်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ checkbox လေးကိုသူက on ပြီးတော့မှသာကျွန်တော်တို့နောက်တစ်ဆင့်သူတို့ set ပါလို့ရပါတယ်ခင်ဗျာ။အဲ့ကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းပဲဥပမာဆိုနာမည်ပေးတိုင်းဒေတာကြီးကိုသူတို့လိုချင်တာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေပေါ့မဖြစ်မနေဖြစ်ရမယ့်ဒေတာတွေပေါ့အဲ့ဒီဒေတာတွေအကုန်လုံးသူတို့ကဖြည့်ရပါတယ်မဖြည့်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူတို့ sub လုပ်ခွင့်မပေးထားပါဘူးခင်ဗျနောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအဲ့ဒါလေးတွေအစားကျွန်တော်တို့တင်ပေးထားပါတယ်ခင်ဗျ user friendly ဖြစ်အောင်ရယ်ကျွန်တော် form မဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းရယ်ဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။အ
ဲ့မှာတခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူတွေရဲ့ကိုယ့်ရဲ့အချက်လက်တွေပါတယ်နောက်တစ်ခုကကြတော့ passport ဟို copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်ထိကိုကေဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုယ်နဲ့ပတ်သက်တဲ့ကိုယ့်ရဲ့အချက်လက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်ဒီရောဘယ်လောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင
့်ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့ဒီပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်ပြီးတော့ကျွန်တော်တို့ဒီတတ်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့က direct တန်ပို့ပေးရပါတယ်ဟိုကျွန်တော်တို့ရှင်မှာတော့ဘယ်လိုမသိတဲ့အင်တော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတင်ထားတဲ့ဟို temporary ပေါ့နော်ဒီတင်ထားတဲ့ file လေးတော့ရှိတယ်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျအဓိကတော့တန်ရုံးကနေပြီးတော့ဟိုတရှို data တွေကိုသူတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ရုံးကိုပဲကျွန်တော်တို့ကပေးလိုက်တာပါခင်ဗျကျွန်တော်တို့တရားမောက်ဝင်ကြည့်လို့လည်းမရပါဘူးခင်ဗျဒီ data တွေအကုန်လုံးကလေ
ဒီတင်တဲ့ form မျိုးပေါ့နော်တန်ရုံးဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှတ်ခံချက်ယူထားလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်ဘူးတန်ရုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးတန်ရုံးကိုယ်တိုင်ကလက်ခံပေးနေပါတယ်ခင်ဗျကျန်တဲ့တန်ရုံးတွေကတော့ကျွန်တော်တို့ဆက်သွင်းနေတာရှိတယ်နောက်စင်ဘူးတန်ရုံးကလည်းကျွန်တော်တို့ကူပြီးတော့ဒါကတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြပြပေးကြပေးတဲ့အချက်အလက်ရပါတော့သူတို့စာလုံးစင်ဘူးတန်ရုံးကနေပြီးတော့လည်းကျွန်တော်တခြားနိုင်ငံတန်ရုံးတွေကိုကူပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျ
မဲပေးချမယ် website မှာပုံစံ15ရှောက်လွှာတင်နိုင်ဖို့ဤပညာအရာကူညီခဲ့သူတွေကတယောက်ဖြစ်တဲ့ကိုကေဗင်ဂျော်ဖြစ်ပါတယ်သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲစီစဉ်ပေးထားခြင်းမှာမေးမြန်းခဲ့တယ်ဆိုတာကိုအသေးချပြောချင်ပါတယ်ရှင်အဲ့ဒီ website ရဲ့လိပ်စာစာလုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်ကိုနေထိုင်နေတဲ့မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့ November 6ရက်ကျင်းပမဲ့ရွေးကောက်ပွဲမှာကြိုတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်လွှာတွေကိုတက်ဆိုင်ရာတန်ရုံးတွေစီကိုတတ်မှတ်ထားတဲ့အချိန်အမီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါတယ်ရှင်ကျမဆုမြတ်မောင်ပါ
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့ဖွံ့ဖြိုးမှုဆိုင်ရာချိုးဖောက်မှုထဲမှာအဓိကပန်းတိုင်ကတော့ကုခြေထောက်ပေါ်ကိုရက်တည်နိုင်ရေးဖြစ်ပါတယ်။အခြေခံစဉ်းစားချက်ကအမေရိကန်အစိုးရရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံခြားအထောက်ပံ့မရှိမဖြစ်လိုတာမဟုတ်တော့တဲ့အခြေမျိုးရောက်ဖို့ပြင်ဆင်တာပါ။ဒီအမှန်ချက်ကနိုင်ငံခြားအထောက်ပံ့လိုအပ်မှုကိုအဆုံးသတ်နိုင်မဲ့ အဓိမရည်မှန်းချက်ရရှိရေးအတွက်စဉ်းစားထားတဲ့ခိုင်မာတဲ့မူပေါင်းဖြစ်တယ်လို့ USAID အဖွဲ့ရဲ့အာဖရိကဆိုင်ရာယာယီလက်ထောက်အချုပ်ရည်မှု Chris Meloni ကဆိုပါတယ်သူက
If we want to end the need for foreign assistance in a given
country ကျွန်တော်တို့ကူညီနေတဲ့နိုင်ငံတစ်ခုအတွက်ကျွန်တော်တို့ရဲ့နိုင်ငံသားအကူအညီလိုအပ်မှုကိုအဆုံးသတ်ဖို့ဆိုရင်အဲ့ဒီနိုင်ငံကိုကကိုယ့်ကိုယ်ကိုယ်ရည်တည်နိုင်လာရမယ်လို့ဆိုလိုတာပါလို့ပြောသွားတာပါ USAID အဖွဲ့အနေနဲ့ဒီကိုယ့်ဟာကိုယ်ရည်တည်ရေးပေါ်စဉ်းစားတွက်ချက်တာကတကယ်အတိအကျနည်းလမ်းနှစ်ခုရှိပါတယ်တစ်ခုကတော့နိုင်ငံတစ်ခုရဲ့တန်တိတ်ထန်ချတာမှုကိုဆက်စစ်တာပါလို့ယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြောပါတယ
် What I mean by commitment are things like policy choices
တန်တိတ်ထန်လို့ပြောရမှာကျွန်တော်တို့ဆိုလိုတာကခုလိုအခြေအနေမျိုးတွေပါ policy ရွေးချယ်စရာတွေတရားဝင်မဟုတ်တဲ့အလို့သဘောအစိုးရလုပ်ငန်းစဉ်တွေရင်းချင်းမှုစံနှုန်းတွေနိုင်ငံဖွံ့ဖြိုးရေးအတွက်ရွေးချယ်ဆုံးဖြတ်ခီးနှစ်ရာမှာအထောက်အကူဒါမှမဟုတ်အနောက်ဆက်ဖြစ်စေတာတွေပေါ်မှာတန်တိတ်ထန်ချတာတာပါလို့ပြောသွားတာပါဒုတိယဆန်စစ်တဲ့အချက်ကတော့စွမ်းဆောင်ရည်လို့ဆိုပါတယ်ဒါကပဲ
so things like education levels health levels the
ability ညာရေးစင်တန်းကျန်းမာရေးစင်တန်းဆိုးရနဲ့လက်တွေ့ဝန်ဆောင်မှုပေးနိုင်စွမ်းအရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့အင်အားတောင့်တင်းမှုစီးပွားရေးအခြေခံအစားအသောက်စတဲ့စာရွက်ပေါ်မှာချရည်ယုံတဲ့တင်အလွဲတကူလှုပ်လို့မရတဲ့ကိစ္စရမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောသွားတာပါ USAID အနေနဲ့ယုံကြည်ထားတာကတော့နိုင်ငံတစ်ခုရဲ့တန်လိပ်ထံကိုမြှင့်တင်ပေးတာနဲ့စွမ်းဆောင်ရည်ကိုတိဆောက်ပေးခြင်းအဖြစ်ဒီနိုင်ငံအတွက်ကိုပိုင်ရည်တည်နိုင်ရေးခီးစဉ်နဲ့ကိုပိုင်ဖွံ့ဖြိုးရေးကိုတိုင်းလုပ်နိုင်တဲ့အဆင့်ထိရအောင်ခီးစနစ်သွားနိုင်မယ်လို့ပါပဲ။ယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြီ
း So this idea of a jury self reliance I kind of like to say at the end of the day it's a
ဖြစ်တော့ဒီကိုပိုင်ရည်တည်နိုင်ရေးကိုခီးစဉ်တစ်ခုလို့စဉ်းစားချက်ကနောက်ဆုံးပြောရမယ်ဆိုရင်တော့ဖွံ့ဖြိုးရေးလုပ်ငန်းကြီးတစ်ခုလုံးအတွက်ကောင်းတာဖြစ်စေချင်တာကိုပြောသလိုပေါ့နော်။ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ကိုယ်နိုင်ငံပေါ်အခြေပြုပြီးအဲ့ဒီကိုရောက်ဖို့အသေးချာကြိုးပမ်းသွားမှာပါပြီးတော့အထူးသဖြင့်အာဖရိကအတွက်ဒီတန်တိတ်ထန်ဆွမ်းဆောင်ရည်တွေကိုတကယ့်ကိုအလေးနက်ထားဆက်စစ်သွားပြီးဒီနှစ်ချက်လုံးအတွက်တက်နေနေမြအကောင်းဆုံးဘလို့ကူပေးသွားနိုင်မလဲဆိုတာအဖြေရှာသွားမှာပါလို့ပြောသွားတာပါနိုင်ငံတစ်ခုအနေနဲ့ဒီကိုပဲရည်တည်နိုင်ရေးခီးစဉ်မှာဘလို့အနေထားရောက်နေတယ်ဆိုတာကိုသိချင်ရင်တော့နောက်တခြားအင်ဒီဂျင်းနိုင်ငံတွေဒါမှမဟုတ်အခြားဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဒီကိစ္စပေါ်တန်းရှင်ကြည့်ခြင်းနဲ့ဆိုရင်တော့USAID ရဲ့နိုင်ငံဆိုင်ရာလမ်းပြပြပုံတွေကိုသွားကြည့်လို့ရနိုင်ပါတယ်။အဲ့ဒီရှင်းရှင်းလင်းလင်းမြင်နိုင်တဲ့ပုံတွေမှာနိုင်ငံတစ်ခုရဲ့ဒီတန်တိတ်ထန်တဲ့စွမ်းဆောင်ရည်တွေကိုကြားနေမျှတာတဲ့အချက်လက်တွေကိုကိုကားထားပြီးနိုင်ငံတစ်ခုရဲ့ကိုယ်ပိုင်ရည်တည်နိုင်ရေးအားကောင်းမှုနဲ့အားနည်းမှုတွေကိုလည်းဇယား18ခုနဲ့ဖော်ပြထားပါတယ်။ဝင်ဝင်နေဒါမှမဟုတ်အလယ်အလတ်ရှိတဲ့ဘယ်နိုင်ငံအတွက်မဆိုဒီအချက်တွေကိုသိချင်ရင် http://selfreliance.usaid.gov မှာသွားကြည့်နိုင်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုဆက်လက်ပြီးသတင်းအချင်းချုပ်တွေကိုတင်ပြမှာပါ။မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ Crystal Meth မူရစ်စိတ်ကြွစေး200ကီလိုဂရမ်ကိုအင်ဒိုနီးရှားနိုင်ငံဘန်ကောက်ဘလီထောင်းမြို့မူရစ်စေးဝါးနှိမ်နင်းရေးရက်တက်ဖွဲ့နဲ့အကောက်ခွန်ဌာနကမနေ့ပုတ်တဖူးနေ့ကဖမ်းဆီးရမိခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမှာငှက်ဖျားယောဂါဆေးအသုံးမပြုဖို့ထိတ်တန့်ကျွမ်းကျင်သူတွေကတားမြစ်ထားပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ငှက်ဖျားဆေးကိုသုံးကြဖို့ပုတ်တဖူးနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ် Republican အောက်လွှတ်တော်အမတ်လူဝီဂိုမတ်ကသူ့မှာယောဂါလက္ခဏာမပြဘဲကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းပြောကြားခဲ့ပါတယ်။သူကိုလွှတ်တော်မှာမကြသေးခင်ကပဲနှာခေါင်းစီးတက်မထားတာကိုတွေ့မြင်ခဲ့ကြရတာပါအမေရိကန်ပြည်ထောင်စုမှာလူပေါင်း 4.3 သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးသေဆုံးသူပေါင်း 35,000 နီးပါးရှိနေပြီးကမ္ဘာတစ်ဝှမ်းလုံးမှာကူးစက်မှုအမြင့်ဆုံးနိုင်ငံအဖြစ်ရှိနေပါတယ်ဂျပန်နိုင်ငံမှာတော့မနေ့ဗုဒ္ဓဘူးနေ့တရက်ထဲ COVID-19 ကူးစက်သူလူနာသစ် 1,000 ကျော်ရှိတဲ့အတွက်ဒါဟာကက်ယောဂါစဖြစ်ကတဲ့ကကူးစက်မှုစံချိန်တင်သွားတာဖြစ်ပါတယ်မင်းကတရက်ထဲမှာကူးစက်သူ 1,200 ကျော်ရှိတယ်လို့ Japan NHK သတင်းကဖော်ပြခဲ့ပါတယ်။ကူးစက်မှုမြင့်တက်လာတာကြောင့်တချို့နယ်မြေဒေသတွေမှာတိကျစောင့်ကြည့်ဖို့နေရာတွေအလုံးလောက်မရှိတော့ဘူးလို့ဂျပန်အစိုးရကပြောပါတယ်။မင်းဇူလိုင်လ29ရက်နေ့က American ပြည်ထောင်စု Washington DC VOA Bengali ဘာသာဌာနလက်အောက်ကနေ Rohingya အသံလွှင့်အစီအစဉ်ကိုစတင်ထုတ်လွှင့်တာတစ်နှစ်ပြည့်မြောက်ခဲ့ပါပြီ။ဒီအစီအစဉ်ကနေ Bangladesh နိုင်ငံ Cox's Bazar မှာရှိတဲ့ Kutupalong Rohingya ဒုက္ခသည်စခန်းကပေးပို့တဲ့သတင်းတွေအပြင်အထူးသဖြင့် Bangladesh ပါဝင်နိုင်ငံတကာသတင်းတွေကို Rohingya ဘာသာစကားနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။ American ပြည်ထောင်စုဟာ Germany နိုင်ငံမှာတက်ဆွဲထားတဲ့စစ်သား12,000 ခန့်ကိုပြန်လည်ရုပ်သိမ်းတော့မှာဖြစ်ပါတယ်။ဒါဟာကာကွယ်ရေးအသုံးစရိတ်ကိစ္စမှာသူ့ခေါ်စီကံလိုက်နာခြင်းမရှိတဲ့နိုင်ငံတစ်ခုမှာ American စစ်တပ်ထားရှိမှုကိုရှော့ချမယ်ဆိုတဲ့သမ္မတ Donald Trump ရဲ့ကြေညာချက်အတိုင်းလိုက်နာဆောင်ရွက်တာဖြစ်ပါတယ်။ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.